Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် CV American အတန်းရဲ့2022ခုနှစ်ဇန်နဝါရီလ26ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့တင်တွေကိုမတ်ဆုမွန်နဲ့အတူတင်ပြပေးပါမယ်ရှင်။သမ္မတဘိုင်ဒန်အဆိုပြုထားတဲ့အန်ထိုနီဘလင်ကင်ကိုအမေရိကန်နိုင်ငံညာရေးဝန်ကြီးနေရာခန့်အပ်ရေးဒီကနေ့အင်္ဂါနေ့အထက်လွှတ်တော်ကမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။သူ့အနေနဲ့တရုတ်၊အီရန်၊ရုရှားနဲ့မြောက်ကိုရီးယားတို့နဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အသင့်ရှိတယ်လို့ပြီးခဲ့တဲ့အပတ်အတွင်းကပြုလုပ်တဲ့အထက်လွှတ်တော်နိုင်ငံညာရေးရာကော်မတီကြားနာပွဲမှာမစ္စတာဘလင်ကင်ကပြောဆိုခဲ့ပါတယ်။တရုတ်နဲ့အမေရိကန်နိုင်ငံကြားနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့အခြေအနေရှိပေမဲ့တရုတ်ကအမေရိကန်ရဲ့အကျိုးစီးပွားအပေါ်စိန်ခေါ်မှုတွေလှုပ်ဆောင်နေတယ်ဆိုတာသိတာထင်ရှားနေတယ်လို့မစ္စတာဘလင်ကင်ကပြောပါရယ်နိုင်ငံညာရေးဌာနနဲ့တန်တမန်ဝန်ထမ်းတွေစိတ်သက်ပိုင်းဆိုင်ရာပြန်လည်မြင့်တက်လာအောင်လှုပ်ဆောင်သွားမယ်လို့လည်းသူကကတိပြုခဲ့ပါရယ်နိုင်ငံညာရေးဝန်ကြီးနေရာအတွက်မစ္စတာဘလင်ကင်ကိုအထက်လွှတ်တော်နိုင်ငံညာရေးရာကော်မတီက15မဲ3မဲနဲ့ပြီးခဲ့တဲ့အပတ်ကအတည်ပြုခဲ့ပြီးတဲ့နောက်ဒီကနေ့မှာအထက်လွှတ်တော်တစ်ခုလုံးကမဲခွဲဆုံးဖြတ်မှာဖြစ်ပါရဲ့ရှင်။တမရဟောင်းဒေါ်နယ်ထရမ့်ကိုအရေးယူဖို့တရားစွဲဆိုတဲ့အမှုကြမ်းနာဆစ်ဆီးတဲ့အခါတရားသူကြီးတွေနဲ့ဂျူရီလူကြီးတွေအဖြစ်ထမ်းဆောင်ဖို့အမေရိကန်အထက်လွှတ်တော်အမတ်တွေဒီကနေ့အင်္ဂါနေ့မှာကြမ်းသစ္စာကျင်းဆိုမှာဖြစ်ပါရဲ့။အထက်လွှတ်တော်ကြမ်းနာဆစ်ဆီးပွဲကတော့ဖေဗူရီလ10ရက်နေ့မတိုင်ခင်မှာစနိုင်သေးမှာမဟုတ်ပါဘူး။တရလူအဖြစ်ဆောင်ရွက်မဲ့လွှတ်တော်အမတ်တွေနဲ့ထရမ့်ရဲ့အကျိုးဆောင်အဖွဲ့အကြားပြင်ဆင်ချင်ရအောင်ကြားနာပွဲကိုအနည်းငယ်နောက်ဆုံးရွှေ့ဆိုင်းဖို့ဒီမိုကရက်နဲ့ရီပဘလစ်ကန်ခေါင်းဆောင်တွေသဘောတူပြီးတဲ့နောက်မှာဖေဗူရီလ10ရက်နေ့မှာကျင်းပဖို့ဆုံးဖြတ်ခဲ့ပါတယ်။တင်းလာနေညက်နေကတော့တရလူအဖြစ်ဆောင်ရွက်မဲ့အောက်လွှတ်တော်အမတ်တွေအထက်လွှတ်တော်ကိုလာပြီးတော့သမရဟောင်းကိုဆွဲချက်တင်ထားတဲ့အမှုလျှောက်ထမ်းချက်တွေကိုတရဝင်တင်သွင်းခဲ့ပါတယ်။သမရဟောင်းထရမ့်ကတော့ကျင်းဝပိုင်းနဲ့ရွေးကောက်ပွဲဆိုင်ရာရှေ့နေ Butch Powers နဲ့ American ပြည်ထောင်စုအတွင်းတက်သည့်ပညာပိုင်းဆိုင်ရာရာဇဝတ်မှုတွေကိုအထူးပြုကင်တွေတဲ့ Federal အစိုးရတရားသူကြီးဟောင်း Debra Barbier တို့ကိုသူ့ရဲ့အကျိုးဆောင်ဖွဲ့ကိုဦးဆောင်ဖို့ငှားရမ်းထားပါတယ်သမရဟောင်းထရမ့်ကိုတရားစွဲဆိုထားတဲ့အမှုမှာအထက်လွှတ်တော်ကြားနာပွဲတွေမှာဒုသမရကိုစားပါဝင်လေးရှိတဲ့ဒီမိုကရက်အထက်လွှတ်တော်အမတ်ပက်ထရစ်လေချီကတဘာပတိအဖြစ်ဆောင်ရွက်မှာဖြစ်တဲ့အကြောင်းတင်းလာနေကကြေညာပါတယ်အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေအရသမရကိုအေးအေးယူယူရုံတင်စစ်ဆေးကြားနာပွဲတွေမှာတရားသူကြီးချုပ်ကတဘာပတိအဖြစ်ဆောင်ရွက်ရပါတယ်။ဒါပေမဲ့လည်းထရမ့်ကလက်ရှိသမရမဟုတ်တော့တဲ့အတွက်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကကြားနာပွဲတဘာပတိအဖြစ်ဆောင်ရွက်မှာမဟုတ်ပါဘူးရှင်။အီရန်မှာထိမ့်သိမ်းခံနေရတဲ့အမေရိကန်တစားခံတွေအလုံးကိုပြန်လွှတ်မပေးမချင်းအီရန်နဲ့ဆက်ဆံရေးပြန်မလုပ်ဖို့အီရန်မှာတစားခံအဖြစ်ထိမ့်သိမ်းခံခဲ့ရသူတွေကသမ္မတဂျိုးဘိုင်ဒန်ကိုတိုက်တွန်းလိုက်ပါတယ်။အီရန်မှာနှစ်ပေါင်းများစွာအကျဉ်းချခံခဲ့ရပြီးသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာလွတ်မြောက်လာသူအမေရိကန်နှစ်ယောက်နဲ့အမြဲတမ်းနေထိုင်권ရရှိထားသူတူက VOA ပါရှန်ဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုတိုက်တွန်းလိုက်တာပါအီရန်နဲ့ဆက်ဆက်ဆွေးနွေးမှုတွေမလုပ်ခင်ထိမ့်သိမ်းခံနေရတဲ့အမေရိကန်တစားခံတွေအလုံးလွတ်ပေးဖို့ကြိုတင်သတ်မှတ်ချက်ဖြစ်ထားတဲ့ကြောင်းအမေရိကန်ရေးတပ်သားဟောင်းမိုက်ကယ်ဝိုက်တရုတ်နယ်ပွားအမေရိကန်သုတေသီဇီယူဝိုင်းနဲ့လက်ဗနွန်နိုင်ငံသားအမြဲတမ်းနေထိုင်ခွင့်ရသူနိုင်ဇာဇာကာရိုက VOE ကိုပြောပါရယ်အမေရိကန်တစားခံတွေအလုံးပြန်လွတ်မြောက်ရေးထရမ့်အစိုးရချမှတ်ထားတဲ့အီရန်အပေါ်အမြင့်ဆုံးဖိအားပေးထားတဲ့မူဝါဒကိုသမ္မတဂျိုးဘိုင်ဒန်အနေနဲ့အသုံးချသင့်တယ်လို့အီရန်တစားခံဖြစ်ခဲ့ဘူးသူတရုတ်နယ်ပွားအမေရိကန်သုတေသီဇီယူဝိုင်းကဇန်နဝါရီလ20ရက်နေ့က VOA Passion TV နဲ့အင်တာဗျူးမှာပြောပါရယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကြီးမားတဲ့မဟာဗျူဟာမြောက်ပြိုင်ဆိုင်မှုတွေရှိနေပေမဲ့အမေရိကန်အနေနဲ့စိတ်ရှည်ရှည်နဲ့တရုတ်ကိုချဉ်ကပ်ဖို့နီလန်းသစ်တွေရှာဖွေနေတယ်လို့အင်ဖြူတော်ကပြောပါတယ်။တရုတ်ကအမေရိကန်ရဲ့လုံခြုံရေးကြီးပွားချမ်းသာမှုနဲ့စံတန်ဘူးတွေအပေါ်မှာစိန်ခေါ်မှုတွေရှိလာတာကြောင့်အမေရိကန်အနေနဲ့တရုတ်ကိုချဉ်ကပ်ဖို့နီလန်းအသစ်တွေလိုတယ်လို့အင်ဖြူတော်ပြောခွင့်ရကတင်းနှလာနေတုန်းကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီမတိုင်ခင်နိုင်ငံပိုင်းတုန်းကပဲကမ္ဘာနိုင်ငံတွေအနေနဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးနဲ့ပြည်သူ့ကျန်းမာရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်ကြဖို့တရုတ်သမ္မတရှီချင်ပင်ကကမ္ဘာစီးပွားရေးဖိုရမ်မှာတိုက်တွန်းခဲ့ပါတယ်။အမေရိကန်ကိုနမဲတက်မပြောပေမဲ့တရုတ်နဲ့အမေရိကန်ကြားပဋိပက္ခတွေနဲ့ပတ်သက်လို့လည်းသူကသတိပေးပြောကြားခဲ့ပါတယ်။ဒ ီမိုကရေစီစနစ်တည်တံ့ခိုင်မြဲအောင်ထိန်းသိမ်းဖို့အပြင်တရုတ်နဲ့တခြားအနာရှင်နိုင်ငံတွေနဲ့ပတ်သက်လို့စိန်ခေါ်မှုတွေအပေါ်မှာတံ့ပြန်မှုတွေလှုံ့ဆော်ဖို့အတွက်မဟာမိတ်အဖွဲ့ဖွဲ့စည်းဖို့သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံခြားရေးမူဝါဒအဖွဲ့ကပြင်ဆင်နေတဲ့နောက်မှာအခုလိုတရုတ်ဘက်ကပြောဆိုလာတာဖြစ်ပါတယ်တရုတ်တို့ကညာနာပစ္စည်းမူပိုင်ခွင့်ခိုးယူမှုနဲ့စီးပွားရေးအရာတရှိုလောက်တာတွေရှိတယ်လို့အမေရိကန်ကစွပ်စွဲနေကြတာပါလက်တလောသမ္မတဘိုင်ဒန်အစိုးရအနေနဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီကြီး၃ခုကိုနယူးယောက်ဆူရှယ်ယာဈေးကွက်ကနေထုတ်ပယ်ဖို့အစီအစဉ်တွေအပေါ်မှာသုံးသပ်နေပြီလဲဖြစ်ပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ
။ရှင်များရှင်ကျမစုမမဆက်ပြီးတော့နိုင်ငံတကာသတင်းတွေကိုတင်ပြပေးကြပါမယ်။ချမ်းသာကြွယ်ဝတဲ့နိုင်ငံတွေအနေနဲ့ COVID-19 ကာကွယ်ဆေးကိုအလွန်အကျွံတိုးလောင်ထားတာမျိုးမလုပ်ဘဲကမ္ဘာကရောဂါတိုက်ဖျက်ရေးမှာတကမ္ဘာလုံးအတူတကွာဆောင်ရွက်သွားဖို့လိုပါတယ်လို့တောင်အာဖရိကသမ္မတဆရစ်ရမာဖူဇာကအင်္ဂါနေ့ကပြောဆိုလိုက်ပါတယ်။ကာကွယ်ဆေးလိုအပ်ကြီးအုပ်ထားတဲ့နိုင်ငံတွေအနေနဲ့တခြားနိုင်ငံတွေကိုလည်းမျှဝေပေးပါလို့အွန်လိုင်းကနေကျင်းပတဲ့ကမ္ဘာစီးပွားရေးဆိုင်ရာဖိုရမ်အစည်းအဝေးမှာတောင်အာဖရိကသမ္မတကအခုလိုပြောဆိုလိုက်တာပါ။နိုင်ငံတချို့မှာပဲကိုဗစ်ကာကွယ်ဆေးထိုးနိုင်ပြီးတော့တခြားနိုင်ငံတွေကမထိုးနိုင်ရင်တော့ကမ္ဘာကြီးကစိတ်ချရမှာမဟုတ်ဘူးလို့ဆိုလိုက်တာပါ။အမေရိကန်ကာကွယ်ဆေးဝါးထုတ်ကုမ္ပဏီမော်ဒါနာကသူ့ကိုဗစ်ကာကွယ်ဆေးတွေဟာ UK နဲ့တောင်အာဖရိကမှာတွေ့ရှိတဲ့ကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေပေါ်မှာကာကွယ်မှုထိရောက်နိုင်ပုံရတယ်လို့တနင်္လာနေ့ကပြောလိုက်ပါတယ်။မော်ဒါနာ COVID-19 vaccine ကိုနှစ်ကြိမ်ထိုးနိုင်ရင်မျိုးဗီဇသစ်ဗိုင်းရပ်စ်ပိုးကိုကာကွယ်နိုင်ခြင်းရှိတယ်ဆိုတာသူ့လေ့လာချက်မှာတွေ့ရပါတယ်လို့မော်ဒါနာကပြောပါတယ်။ကမ္ဘာတဝန်းကူးစက်သူပေါင်းတန်း100အထိရှိလာချိန်မှာကိုဗစ်ကာကွယ်ဆေးမော်ဒါနာကသတင်းကောင်းထွက်လာတာပါ။သိပ္ပံပညာရှင်တွေကတော့ဗီဒိမာတွေ့ရှိတဲ့ဗိုင်းရပ်စ်ပိုးသစ်ကကူးစက်မှုလုံးမြင့်ပေမဲ့အခုစမ်းသပ်တွေ့ထားတဲ့ကိုဗစ်ကာကွယ်ဆေးတွေကခုခံနိုင်မယ်လို့ယုံကြည်ထားပါတယ်။ဒါပေမဲ့လို့တောင်အာဖရိကမှာတွေ့တဲ့ပိုးသစ်ကိုတော့လက်ရှိကာကွယ်ဆေးတွေကထိရောက်မှုနည်းနိုင်တယ်လို့ယူဆပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ကူးစက်သူပေါင်းကတပ်သန်းအထိရှိသွားပြီလို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကဒီကနေ့အင်္ဂါနေ့မှာကြေညာလိုက်ပါတယ်။နိုင်ငံရဲ့လူဦးရေတန်း280ရဲ့3ပုံ2ပုံကာကွယ်ဆေးထိုးဖို့ပြင်ဆင်နေချိန်မှာအခုလိုပိုးကူးစက်မှုလုံးတွေမြင့်မားလာတာပါ။အမေရိကန်ပြည်ထောင်စုမှာတော့အခုစီးနှင်းသည့်အရာအမေရိကန်နိုင်ငံသားတွေပါဝင်အသက်နှစ်နှစ်နဲ့အထက်ခရီးသွားသူတိုင်းကိုဗစ် -19 ရောဂါပိုးမရှိကြောင်းပြနိုင်မှာအမေရိကန်တဝန်လေးကျောင်းလိုက်နေစီးနှင်းခွင့်ပြုမှာဖြစ်ပါတယ်။ဘရာဇီးပြည်ထောင်စုနဲ့ဥရောပကလာတဲ့ခီးသွွားတွေကိုတော့ဝင်ခွင့်ဆက်ပိတ်ထားမယ်လို့တမလတ်စ်ဂျိုးဘိုင်ဒန်ကတနင်္လာနေ့ကထုတ်ပြန်ပါတယ်။အမေရိကန်မီနီဆိုတာကကျန်းမာရေးတာဝန်ရှိသူတွေကလည်းဘရာဇီးကလာတဲ့မျိုးဗီဇာဗိုင်းရပ်စ်ပိုးသစ်အဲ့ဒီနိုင်ငံကပြန်လာတဲ့ခီးသွွားလူနာကနေပထမဆုံးအမေရိကန်မှာရှာဖွေတွေ့ရှိထားတယ်လို့ထုတ်ပြန်ကြေညာထားပါတယ်ရှင်။ဗီဒီနိုင်ငံတောင်အာဖရိကနဲ့ဘရာဇီးနိုင်ငံတွေမှာဖြစ်ပေါ်နေတဲ့မျိုးဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်ကိုစမ်းသပ်နိုင်တဲ့ COVID-19 စမ်းသပ်ကိရိယာ test kit ကိုထုတ်လုပ်ထားပြီးလို့ပီရူးခြေဆိုင်ဆေးကုမ္ပဏီကပြောဆိုလိုက်ပါတယ်။ Ericat Vio လို့ခေါ်တဲ့ဒစိမ့်စမ်းသပ်ပစ္စည်းကနေနှာခေါင်းတိုးပတ်နမူနာယူပြီးကိုရိုနာဗိုင်းရပ်စ်ပိုးသစ်ကိုစမ်းသပ်ရှာဖွေနိုင်ပေမဲ့ဘယ်လိုပိုးသစ်လဲဆိုတဲ့အသေးစိတ်ကိုတော့ဖော်ပြနိုင်မှာမဟုတ်ဘူးလို့ BDS ဆေးသူသေတနာအဖွဲ့ရဲ့ Director Milagros Zavilleta ကပြောပါတယ်။ပီရူးကျန်းမာရေးဝန်ကြီးဌာနဆေးဝါးနဲ့ဆေးဝါးကိရိယာစောင့်ကြရေးအဖွဲ့ကလုံခြုံစိတ်ချမှုရှိမရှိစစ်ဆေးပြီးတော့အဲ့ဒီ BDS စမ်းသပ်ပစ္စည်းတွေထုတ်လုပ်ခွင့်ပြုလိုက်ပြီးရင်တော့ဒီတမိုးနဲ့တဲ့စမ်းသပ်ပစ္စည်းတွေဈေးကွက်ထဲမှာဝယ်ယူနိုင်တော့မှာဖြစ်ပါတယ်။မျိုးပီသာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတွေတွေ့တာအပါအဝင်ကိုဗစ်ကာယောဂါဒုတိယလှိုင်းကြုံနေရတဲ့နိုင်ငံတော်တော်များများမှာဒီစမ်းသပ်ပစ္စည်းကိုရောင်းချပေးဖို့ဆွေးနွေးစကားပြောနေပါတယ်လို့ BDS Director ကပြောပါတယ်။ကုမ္ပဏီအနေနဲ့တလကိုဒီ cut file စမ်းသပ်ပစ္စည်းပေါင်းတသန်းထိထုတ်လုပ်နိုင်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု John Hoskins ဆက်သက်ကတူရဲ့ထုတ်ပြန်ချက်အရပြည်သူနိုင်ငံမှာအခုဆိုရင် COVID-19 ကူးစက်သူပေါင်းတသန်းကျော်သွားပြီဖြစ်ပြီးလူ3,900ကျော်ထိကိုဗစ်ကြောင့်အသက်ဆုံးခဲ့ရပါတယ်ရှင်။အင်ဒိုနီးရှားကနေဖမ်းဆီးလာတဲ့အီရန်နဲ့ပနမားလန်နေလွင့်ထူထားတဲ့တင်မော်တွေမှာတရားမဝင်လောင်စာရေးနံတွေတည်လာတယ်လို့တန်တရားရှိတဲ့အတွက်စုံစမ်းစစ်ဆေးနိုင်မှုအင်ဒိုနီးရှားနိုင်ငံ Royal Island ပြည်နယ်ကဗတ်တမ်ကျွန်းမှာရန်နာခိုင်းထားတယ်လို့အင်ဒိုနီးရှားကမ်းခြေစောင့်တပ်ပြောခွင့်ရကရိုက်တာသတင်းဌာနကိုပြောပါတယ်အင်ဒိုနီးရှားရေပိုင်နယ်ကလမ်မန်တန်ကျွန်းစုနီးမှာဖမ်းမိထားတဲ့ဒီရေနံတင်သင်္ဘောကြီးနှစ်စင်းမှာလိုက်ပါလာတဲ့သင်္ဘောသားတွေကတော့အီရန်နဲ့တရုတ်နိုင်ငံသားတွေဖြစ်ပါတယ်။အဲ့ဒီထက်က MT Horse လို့ခေါ်တဲ့သင်္ဘောကအီရန်မျိုးသားပိုင်ရေနံကုမ္ပဏီသင်္ဘောဖြစ်ပြီးတော့ MT Fryer သင်္ဘောကတော့ Shanghai Future Ship Management ကုမ္ပဏီကဖြစ်ပါတယ်။ ဖမ်းထားတဲ့တင်မော20မှာတော့စုစုပေါင်းတင်မောသား62တဦးလိုက်ပါလာတာဖြစ်ပါတယ်။အဲ့ဒီတင်မောမှာပါလာတဲ့တင်မောသားတချို့ကတော့အဲ့ဒီတင်မောကြီးထဲမှာပဲရှိနေပြီးတချို့ကတော့ကမ်းခြေစောက်တက်ရဲ့ဆက်ရည်ရည်နေတဲ့မှာစုံစမ်းမေးမြန်းမှုခေါ်ယူထိန်းသိမ်းထားပါတယ်။ကမ်းခြေစောက်တက်ပြောခွင့်ရကဒီကနေ့တနင်္လာနေ့ရိုက်တာကိုပြောရမှာတော့အီရန်ပိုင်တင်မောကနေရှန်ဟိုင်းကတင်မောစီကိုရေနံနေပြောင်းထည့်နေတဲ့အချိန်မှာဒီတင်မောတွေကိုလက်ရဖမ်းမိတာလို့ဆိုပါတယ်။အီရန်ဘက်ကတော့အီရန်ပိုင် empty host တင်မောဖမ်းဆီးခံရတာနဲ့ပတ်သက်လို့ရှင်းလင်းပေးပါလို့အင်ဒိုနီးရှားကိုတောင်းဆိုထားပါတယ်။ဥပဒေချိုးဖောက်တယ်လို့တန်တရားရှိတဲ့အတွက်ဒီတင်မောတွေကိုဖမ်းဆီးထိန်းသိမ်းတာလို့အင်ဒိုနီးရှားနိုင်ငံသားရေးကလည်းတုံ့ပြန်ထားပါတယ်။မတင်ငါဘွေရဒီရေနံတင်တင်မောတွေကိုအင်ဒိုနီးရှားကမ်းခြေစောက်တက်ကပုံမှန်ကင်းလည်နေစီမှာတွေ့ရှိတာဖြစ်ပြီးဒီဖမ်းဆီးမှုကတော့အီရန်တို့အပေါ်မှာအမေရိကန်တို့တိုက်ခတ်ပိတ်ဆို့အရေးယူမှုနဲ့ဘာမှမသက်ဆိုင်ပါဘူးလို့အင်ဒိုနီးရှားကမ်းခြေစောက်တက်ပြောခွင့်ရကပြောပါတယ်။အီရန်ပေါ်မှာအမေရိကန်တို့ရဲ့ရင်းယူတန်ခတ်မှုတွေကြောင့်အီရန်အနေနဲ့ရင်းနှံပေါင်းကိုရောင်းချတာတွေပြုလုပ်ရလိမ့်ရှိတယ်လို့တခြားနိုင်ငံတကာသတင်းတွေမှလည်းဖော်ပြပါရရှင်။အမေရိကန်အာကာသစိုးစားလေ့လာရေးအေဂျင်စီ NASA ရဲ့အာကာသရင်းမှုနှစ်ဦးဒီသတင်းပတ်ထဲမှာတော့နိုင်ငံတကာအာကာသစခန်းရဲ့ပြင်ပကိုနှစ်ကြိမ်ထွက်ပြီးလက်လျှောက်ကိုစီစဉ်ထားပါတယ်။ဗိုလ်တပုနဲ့မှာတော့ပထမဦးဆုံးအကြိမ်အာကာသစခန်းရဲ့အပြင်ကိုထွက်ဖို့ပြင်ဆင်ထားပြီးဥရောပအာကာသအေဂျင်စီရဲ့ကိုလံဘစ်မော်ဂျူသိပ်ပံရင်းရဲ့အပြင်ဘက်မှာဘာတိုလူမီယိုဆိုင်ယန့်စ်ပလေးလော့စ်ပလက်ဖောင်းစံသက်ကရိယာတက်စီရဲ့အဓိကထားလှုပ်ဆောင်မယ်လို့အမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ကသတင်းထုတ်ပြန်ပါတယ်။ဒီပစ္စည်းကိုတော့ပြီးခဲ့တဲ့မတ်လကတည်းကနိုင်ငံတကာအာကာသစခန်းကိုပို့ဆောင်ထားတာဖြစ်ပါတယ်။ NASA ရဲ့အာကာသယာဉ်မိုင်းဆိုင်ရာအင်ဂျင်နီယာတွေဖြစ်တဲ့ Michael Hoskins နဲ့ Victor Glover တို့ဟာခန့်မှန်းခြေမနက်9နာရီလောက်ကတည်းကနေစလို့6နာရီခွဲအချိန်ကြာအောင်အာကာသစခန်းရဲ့ပြင်ပကနေတက်စီမှုတွေလှုပ်ကြမှာဖြစ်ပါတယ်ရှင်။သောရနိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။ဆက်ပြီးတော့အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေနဲ့အပတ်စဉ်ခန္ဓာတွေကိုဇတိုက်တင်ဆက်ပေးကြပါမယ်
။မြန်မာနိုင်ငံမှာပြီးခဲ့တဲ့2020ထူးထူးရွေးကောက်ပွဲအတွင်းမှာမင်းမတမာမှုတွေရှိခဲ့တယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တမ်ဘရိုကနေအထူးသတင်းစာရှင်းလင်းပွဲတရက်ကိုနေပြီးတော့မှဒီကနေ့ပြုလုပ်ပါတယ်။အဲဒီမှာကိုရိုင်းကိုကြသတင်းသွားရောက်ယူနေတဲ့ကုစီသူနိုင်ကိုကျွန်တော်ဆက်တွေ့မြင်မြန်ကြည့်ပါမယ်။ကျွန်တော်သားညို့ဦးပါကိုစီတူရဲ့အခုဒီတက်မရော့ဘက်ကနေပြီးတော့ဒီမဲဆင်းအနေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲဒီကနေ့ထုတ်တာကိုစီတူကိုယ်တိုင်တက်ရောက်ခဲ့တယ်ဆိုတော့ဒီမာဘီကလူတွေတော်လဲဆိုးနေကြတယ်တည်လဲတည်ကျင်နေကြတယ်အဓိကအကြောင်းရင်းကိုစပြီးတော့မေးလိုက်ပါမယ်စစ်တပ်ကဒီလက်ရှိအခြေအနေနဲ့ပတ်သက်လို့တက်မရော့ကအာဏာသိမ်းမှုအလားအလာဒါနဲ့ပတ်သက်လို့ဘလို့များပြောတာဆိုတာရှိပါလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီနေ့ကတော့ဒီတက်မရော့ကသတင်းစာရှင်းလင်းပွဲလုပ်တာမှာအဓိကအဖြစ်တော့သူတို့က UEC အစိုးရကိုဟလာဒီမဲစင်းနေလွဲမမှုနဲ့ပတ်သက်ပြီးတော့သူတို့အချိန်ချင်းထုတ်ပြန်ပြီးတော့ဖြည့်ရှင်းပေးဖို့တောင်းဆိုတာရှိတယ်ဖြည့်ရှင်းတဲ့ပုံမှာမူတည်ပြီးတော့ပဲသူတို့ကဆုံးဖြတ်မယ်ပေါ့နော်အဲ့တော့မဖြည့်ရှင်းပေးနိုင်ဘူးဆိုရင်ဘာဆက်ဖြစ်မလဲအာဏာသိမ်းမလားမသိမ်းမလားလို့ကျွန်တော်တို့ဒီတက်လာတဲ့သတင်းတောက်တွေကမေးပါတယ်ပြီးတော့ဒီဖွဲ့စည်းပုံအတိုင်းဆက်ပြီးတော့လိုက်နာတော့မယ်ဆိုတာမျိုးကိုလည်းသတင်းမှပြန်ကြားရေးအဖွဲ့ကိုစားဒီဘုချုပ်စော်မင်းထွန်းကပြောသွားပါတယ်ခင်ဗျာ
တက်မရော့အနေနဲ့သာဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်တည်ဆဲဥပဒေများတည်ဆဲဥပဒေများကိုကျွန်တော်တို့ကလိုက်နာတော့မှာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်တည်ဆဲဥပဒေများကိုလိုက်နာတော့မှာဖြစ်ပါတယ်ကျွန်တော်တို့ဒီမိုကရေစီစနစ်ကိုမရင်းရိုင်နိုင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်တည်ဆဲဥပဒေများမှာလေ့လာကြည့်ရင်ကြောနိုင်ပါတယ်ကျွန်တော်တို့အနေနဲ့ပြောချင်တာကတော့ခဏကိုတမတော်အနေနဲ့နိုင်ငံတော်တောင်းယူမယ်လို့လည်းယူမယ်လို့လည်းမပြောဘူးမယူလို့လည်းမပြောဘူးကျွန်တော်တို့ပြောနိုင်တာဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်လက်ရှိတည်ဆဲဥပဒေများကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့မဆန့်ကျင်ပဲကျွန်တော်တို့လိုက်နာဆောင်ရွက်သွားမှာဖြစ်တယ
်အဲဒီတော့ဒါပေမဲ့ကျွန်တော်တို့ကဒီဖွဲ့စည်းပုံအခြေခံဥပဒေဖော်ပြချက်ရတော့ကျွန်တော်တို့ကနိုင်ငံမှာရေးဖို့အခြေအနေပေါ်ပေါက်လာမယ်ဆိုရင်သမ္မတကဦးဆောင်ပြီးတော့ဒီကာကွယ်ရေးနဲ့လုံခြုံရေးကောင်စီကတော့ဒီကာလုံကိုခေါ်ပြီးတော့ဒီနိုင်ငံတော်ရဲ့အာဏာကိုတမတော်ကာကွယ်ဦးစီးချုပ်ထံကိုလွှဲအပ်နိုင်တယ်လို့ဒီခြေကံဥပဒေမှာပြဋ္ဌာန်းထားပါတယ်ခင်ဗျာ
။ဘဲစင်းနေတဲ့ပတ်သက်လို့ပေါ့သူတို့ဘာကြောင့်စစ်တယ်ဆိုတာကိုသူတို့ဘက်ကအကြောင်းပြချက်ဘယ်လိုပြောလဲခင်ဗျာ။
နိုင်ငံမှာဒီလိုလွဲလွဲချော်ချော်ဖြစ်နေတာနိုင်ငံတကာမျက်နှာစာမှာဒီလိုမှားပြီးဟိုနိုင်ငံရဲ့ဂုဏ်သိက္ခာကျဆင်းနိုင်တယ်ဆိုတဲ့အကြောင်းပြချက်မျိုးပြပြီးတော့ဒီလိုခုလိုပြောနေရတာဆိုတဲ့စကားလုံးမျိုးဒီနေ့ပြန်ပြီးတော့ပြောပါတယ်သုံးပါတယ်ခင်ဗျာ။
ဒီမဲစီမတမာမှုတွေနဲ့ပတ်သက်ပြီးတော့တက်မရော့ကဒီရပိုင်းတွေအတွက်မှာသူတို့သတင်းထုတ်ပြန်တာတွေလည်းရှိပါတယ်အခုသတင်းစာရှင်းလင်းပွဲမှာထူးခြားခြားဘလူးအချက်တွေပါသေးလဲဗ
ျဒီနေ့မှာတော့အဲ့ဒီဒုတိယအကြိမ်ကပ်ပြီးတော့ပြင်ပြီးတော့ UEC ကနေပြီးတော့ပြည်သူ့ထုတ်ပြန်စရာမလိုတော့ဘဲနဲ့ဒီကိုယ်စားလှယ်လောင်းတွေကိုပေးခဲ့ဘူးတဲ့ဒီတတိယအကြိမ်မဲစင်းပေါ့နော်အဲ့ဒီတတိယအကြိမ်မဲစင်းထဲကပါတဲ့မြို့40ပေါ့အားလုံးတော့မဟုတ်ဘူးမြို့40သူ့လက်ထဲမှာရှိနေတယ်အဲ့ဒီမြို့40စားတတိယအကြိမ်မဲစင်းတဲ့ကနေပြီးတော့ယူပြီးတော့စစ်တယ်လို့ဆိုပါတယ်။အ စစ်တဲ့ခါမှာလေဒုတိယကြိမ်မဲဇင်းနဲ့အဲတတိယကြိမ်မဲဇင်းမျိုးလေးဆယ်ဟာဘလောက်ကွာတယ်လို့ကျွန်တော်တို့သတင်းတော့တွေကမေးတဲ့ခါမှာတော့သူကကျွန်တော်အပြည့်အလုံးနဲ့ပါပြီးတော့ဒီလွဲမြဲလွဲနေတော့မဲဆိုတော့အဖြေမျိုးကျွန်တော်ရပါတယ်ခင်ဗျာအဲ့တော့သူတို့စုစုပေါင်းဒီနေ့အထိစစ်လိုက်တာဒီမဲဇင်းလွဲမ90ရှိတယ်ခင်ဗျာအရတော့သူက
ထားတဲ့မဲဇင်းတွေကဒီမဲဇင်းအမှားတွေကဘယ်လောက်ထိခိုက်ခိုက်မာမာတက်တည်ပြနိုင်တယ်လို့ပြောပါလဲ။ရေပြင်မှာတော့သူတို့မစစ်ရသေးတဲ့အတွက်အခုလိုထုတ်ပြန်နေတဲ့မဲဇင်းတွေဟာရာနှုန်းပြီးမှန်ကန်မယ်လို့တော့အမှမခံနိုင်ဘူးဆိုတာမျိုးဝန်ခံပြောပါလဲ။ကုကဒီကိုဗစ်ကလည်းဖြစ်နေတယ်၊ကာယောဂါနဲ့ပတ်သက်လို့အတွားလာကန့်သတ်မှုတွေလည်းလှုပ်ထားတဲ့အချိန်မှာအဲကိုစီသူတို့အခုသတင်းကြောက်တ
当然就是说，这人啊，现在不会拉拉 PP， 你比如说来阳光拉没算，就是说，冬夜你比如我们个人领温也不多，就是咱们比较他那细吧嘞。那老百姓来，就是说冬夜个人领温也不细吧嘞。他们买来就是说，天冷嘛，就是说阳光，你比如要拉拉干了，就是地这么着，人家人那边家不会孤单干的，比如就是说地阳光蛮细腻的，南岸家的人到我们家。等于我雷姆比较多，南岸家的人到这个，那阳光青菜，南岸家的人到这个配家吧嘞。那配家的看嘛嘞多，你这边可以时间备完没？么多少个嘛嘞？阳光嘛嘞，就那如果各方是不是是设备比较，各方跟现在数码大，就那如果你比较里面嘞，你这边时间备没是比较配家吧？啊，那就那如果阳光青菜不，那南岸家的人到啊，多苗苗嘞。地比如人民币啊，都出来八万了，怎么样？都东西老薄，喏，都东西老，就那如香港那边咯，里面都这么多里面那边，就那如考拉嘞嘛，考给嘛，过不十倍吧嘞，十倍比如里面那考拉嘞，比如地过年的嘛，就那如变比如香港变不吧了，怎么样
？OK， 故事的节奏啊，古路皮加比啦。
မနက်ကမှပထမဆုံးအချိန်ကိုဗစ်ရောဂါကာကွယ်ဆေးထိုးမဲ့အစီအစဉ်အဖြစ်နိုင်ငံအနှံ့ကကျန်းမာရေးဝန်ထမ်းသသိန်းကျော်ကိုမနက်ဖြန်ကစထိုးနိုင်ပေးဖို့ပြင်ဆင်နေတဲ့အကြောင်းတင်ပြပါမယ်။ကျွန်မကတော့စုစုပါ။ကိုဗစ်ရောဂါကာကွယ်ဆေးထိုးမဲ့အစီအစဉ်မှာရောဂါတိုက်ဖျက်ရေးရှေ့တန်းကတာဝန်ယူနေကြတဲ့နိုင်ငံအဝန်ကကျန်းမာရေးဝန်ထမ်းသသိန်းတထောင်ကျော်ကိုအရင်ဆုံးစတင်ထိုးနိုင်ပေးဖို့စီစဉ်နေတာဖြစ်ပါတယ်။ကာကွယ်ဆေးဦးစားပေးထိုးနှံပေးမယ့်အထင်မှာတော့ကျန်းမာရေးဝန်ထမ်းတွေ၊စေတနာဝန်ထမ်းတွေ၊ဗဟုနဲ့တိုင်းဒေသကြီးပြည်နယ်အစိုးရအဖွဲ့ဝင်တွေ၊လွှတ်တော်ကိုယ်စားလှယ်တွေအစဉ်အဆက်ပါဝင်မှာဖြစ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။နောက်ပိုင်းမှာလည်းအများပြည်သူကြားလိုအပ်သူတွေကိုကာကွယ်ဆေးထိုးနှံရမှာပူးပေါင်းဆောင်ရွက်ကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွင်းညွှန်ကြားမှုဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်။
ကာကွယ်ဆေးထိုးခြင်းသည်လက်ရှိအခြေအနေမှာဆိုရင် COVID-19 ကပ်ရောဂါကိုရပ်တန့်ဖို့အတွက်ကျွန်တော်လက်နက်တစ်ခုလည်းဖြောတယ်။ကာကွယ်ဆေးနဲ့ကာကွယ်ခြင်းသည်မိမိတို့အကောင်းဆုံးအခွင့်အမ်းတစ်ခုရရှိတယ်လို့သဘောထားပြီးတော့ကာကွယ်ဆေးကိုထိုးနှံဖို့အတွက်အထူးတိုက်တွန်းလုပ်ပါရတယ်။ကာကွယ်ဆေးထိုးနှံတဲ့အခါမှာလည်းအန်တီရမရှိစေဖို့အတွက်ကာကွယ်ဆေးထိုးနေစဉ်တခြားမှာလည်းဒီမှာတို့ယောဂရာဆိုရင်မေးမြန်းတာကာကွယ်ဆေးထိုးနေတော့လည်း emergency box တွေထားရှိပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်။ဒါအပြင်လိုအပ်လို့နော်ဆေးရုံတက်ရောက်ဖို့ကုစားဖို့လိုတယ်ဆိုရင်လည်းငကိုရဲ့ဆေးရုံနေနဲ့တခါလေအခွန်ရကချိတ်ဆက်ထားပြီးတော့ ambulance အပါဝင်ဆရာဝန်သူနာပြုအကူနော် ambulance ရင်မောင်းအစ ready stand by ထားရှိပြီးတော့ကာကွယ်ဆေးထိုးပေးမှာဖြစ်ပါတယ်။ဒါကြောင့်မို့စိတ်ချလက်ချကာကွယ်ဆေးကိုလာရောက်ထိုးနိုင်ကြဖို့ဖိတ်ခေါ်ပါတယ်။
ဗြိတိန်အောက်စဖို့တက္ကသိုလ်နဲ့ဗြိတိန်ဆူရင်နိုင်ငံတကာကုမ္ပဏီကြီးဖြစ်တဲ့ AstraZeneca တို့ပူးတဲ့သုတေသနလုပ်ပြီးအိန္ဒိယနိုင်ငံ Serum Institute ကမိုဘိုင်းဝန်းယူပြီး COVID-19 နာမည်နဲ့ထုတ်လုပ်ထားတဲ့ကာကွယ်ဆေးကိုအသုံးပြုထိုးနှံမှာဖြစ်ပါတယ်။ COVID ရောဂါကာကွယ်နိုင်စွမ်း 90% လောက်အထိရှိတယ်လို့ပြောဆိုထားတဲ့ဆေးကိုတော့ရောဂါကူးစက်ခံရသူဒါမှမဟုတ်ရောဂါသက်သာပျောက်ကင်းခြင်း14ရက်မကျော်သေးသူအပါအဝင်ရောဂါသံသယရှိသူတွေနဲ့နှုတ်တိုင်နေဆဲကလေးမိခင်တွေကိုဝင်ဆောင်ထားသူတွေနဲ့အသက်16နှစ်အရောက်ရှိသူတွေကလွဲလို့ကျန်တဲ့လူတွေထိုးနှံနိုင်မှာဖြစ်တယ်လို့လည်းကျန်းမာရေးပညာရှင်တွေကပြောပါတယ်။ကာကွယ်ဆေးထိုးပြီးအချိန်မှာလူအနေစုဖြစ်လေးရှိတဲ့နောက်ဆက်တွဲလက္ခဏာတွေရှိနိုင်ပေမဲ့ကာကွယ်ဆေးထိုးဝင်ရတဲ့အချိန်မှာထိုးပြအောင်ထိုးကြဖို့လည်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်။
တို့တဲ့ပြည်နိုင်ငံတွေဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့မှ anti vaccine lobby ဆိုပြီးတော့လေကာကွယ်ဆေးကိုစန့်ကျင်တဲ့ဖွဲ့တွေရှိပါတယ်ဒါတွေကတော့ဟာကာကွယ်ဆေးထိုးစရာမလိုဘူးကံတော်ကိုယ့်ရဲ့ကိုယ်ခံအားတည်တာအကောင်းဆုံးငါတို့ရဲ့ကိုယ်ခံအားဒီငါတို့ယောဂါတွေတိုက်ထုတ်ပေးနေမှာအဆန်းရှိတယ်စသဖြင့်တစ်ဖက်ဆုံးရောက်တဲ့သူတွေလည်းရှိပါတယ်တချို့လူတွေကြတော့ဒီကာကွယ်ဆေးပေါ်မှာဒါဟာကံတော်ကိုယ့်ရဲ့မျိုးရိုးဗီဇတွေကိုပြောင်းနေပြီးတော့ဂေးဖြစ်နေပြောင်းသွားနိုင်တယ်စသဖြင့်ပေါ့နော်တချို့တွေကြတော့လည်းဟာ micro chip တွေထည့်သွင်းထားတာမို့လို့ဒါဟာမထိုးသင့်ဘူးကိုယ်ရောက်တဲ့နေရာကိုထောက်လန်းနေမှာစသဖြင့်ပေါ့နော်ဒီတချို့အဆွမ်းရအုပ်စုတွေကနေပြီးတော့မမှန်တဲ့နေကိုပြောတာမျိုးတွေရှိပါတယ်အခုလက်ရှိအနေထားအရဆိုရင်ကာကွယ်ဆေးထိုးဖို့ဆိုပြီးတော့ဒါ authorize ပေးလိုက်တယ် approve ပေးလိုက်တယ်ဆိုတာရဲ့နောက်ွယ်မှာကာကွယ်ဆေးရဲ့စိတ်ချရာမှုဘေးကင်းလုံခြုံမှုအာနိသင်ထက်မြတ်မှုကာကွယ်နိုင်စွမ်းရှိမှုဒါတွေဟာလည်းစိတ်ချတဲ့အနေထားရှိလို့ဒါပေးခြင်းဖြစ်ပါတယ်အဲ့ဒီတော့ကာကွယ်ဆေးဟာအဲ့သူထိုးမယ်ဆိုလို့ရှိရင်သူရဲ့ကာကွယ်ဆေးရဲ့အာနိသင်တွေကတော့အများကြီးရှိပါတယ်
အိန္ဒိယနိုင်ငံအစိုးရကနှစ်နိုင်ငံအစိုးရကြားဆက်ဆံရေးအတွက်လက်ဆောင်အဖြစ်ပေးထားတဲ့ကိုဗစ်ရှီအလုံးရေသံကွယ်ကိုမနက်ဖြန်မှစပြီးအသုံးပြုမှာပါ။ကာကွယ်ဆေးထိုးနှံပြီးနောက်ပိုင်းမှာလည်းယောဂကာကွယ်ရေးနည်းလမ်းတွေဖြစ်တဲ့နှာခေါင်းဆီးတက်တာလက်ဆေးတာနဲ့လူစုလူဝေးရှောင်ကျင်တာတွေကိုဆက်ပြီးဆောင်ရွက်သွားဖို့လိုတယ်လို့လည်းကျန်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဇန်နဝါရီလ25ရက်နေ့ထိထုတ်ပြန်ထားတဲ့စာရင်းအရပြည်ရင်းမှာကာယောဂါကြောင့်သေဆုံးသူ3000ကျော်နဲ့ယောဂကုသခံရသူပေါင်းတသိန်း39000ကျော်ရှိပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ကရင်မြို့ရာစီယုံကရန်ယူနဲ့မြန်မာစစ်သားတို့ကြားစည်ရေးသိမ်းမှနေတဲ့ကရင်ပြည်နယ်ဖားပုံမြို့နယ်မှာအိမ်တချို့မိလောင်ပျက်စီးမှုအတွက်အပြန်အလှန်ဆွတ်ဆွဲနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါစီရင်သိမှနေတဲ့ဖာပုံမြွနယ်ကမဲဝံကျေးရွာမှာနေအိမ်တချို့မိရှုဖြစ်စည်းခံခဲ့ရကြောင်း KNU နဲ့ဒေသခံတွေကပြောဆိုလိုက်ကြတာပါ။တနင်္ဂနွေနေ့ညကမိလာမှုတွင်နေအိမ်တချို့ပျက်စီးသွားကြောင်းလဲဖာပုံမြွနယ်ကရင်လူငယ်အဖွဲ့ကစောကျော်လင်းဦးကပြောပါတယ်
။မဲဝံဘက်မှာတော့လောလောဆယ်တော့ဒီ24ရက်နေ့မှာမိရှုခံတဲ့ရွာထဲမှာမိရှုခံတဲ့ဒါပေမဲ့အကုန်လုံးတော့မဟုတ်ဘူး
။ဖာပုံမြွနယ်နဲ့ဆက်ဆက်နေတဲ့ KNU သထုံခရိုင်တွင်းမှုဘဒူမန်းစုမြစ်ကလည်းမဲဝံကျေးရွာကနေအိမ်တချို့ဇန်နဝါရီ24ရက်နေ့ညပိုင်းမှာမိရှုခံရကြောင်းပြောဆိုစားပြီး KNU ဖာပုံခရိုင်တပ်မဟာငါပြောရေးစုခွေးရှိသူဘဒူမန်းမန်းကတော့တိရခန့်မြန်မာစစ်သားရဲ့လက်ချက်ဖြင့်စွပ်စွဲထားပါတယ်။သမရသတင်းမှပြန်ကြားရေးဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စုံမင်းထွန်းကတော့ဆွဆွဲချက်ဟာမမှန်ကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာညင်းဆူလိုက်ပါတယ်
ဖာပုံမဲဝိုင်ဘက်မှာမိရှုခံရတယ်ဆိုတာဒီကျွန်တော်ပြောတယ်လူပဲဆွဆွဲချက်ကြီးကျွန်တော်တို့စခန်းတွေတိုးချဲ့တယ်လို့ဒါတွေလုပ်တယ်လို့ဆိုတာဒီဘက်မှာဖြစ်နေတဲ့ဟာဒီတရားသာတာအကျိုးစီးပွားနဲ့ပတ်သက်ဖြစ်နေတဲ့ဟာဒီလဲတမဟာငါတစ်ခုရဲ့နဲ့ကျွန်တော်ဖြစ်နေတာဖြစ်တယ်ဒီဟာတွေဒီလက် KNU အတွင်းထဲမှာကိုပဲသူတို့တီးပြီးသားဖြစ်တယ်ဘာကြောင့်ဖြစ်တယ်ဆိုတာဒီဟာတွေကိုအမျိုးမျိုးဆွဆွဲနေတာဖြစ်တယ်
ဆက်တွေရေခက်ခဲတဲ့နေမည်ဖြစ်တာကြောင့်မိလောင်မှုဖြစ်ပွားရတဲ့အကြောင်းရင်းနဲ့ထိခိုက်ပျက်စီးမှုအတိအကျကိုတော့တီးခြားတည်ပြလို့မရပါဘူးမိလောင်မှုဖြစ်ခဲ့တဲ့ကျေးရွာကဒေသခံများစုကတော့ KNU တပ်မှ၅တပ်ဖွဲ့တွေနဲ့မြန်မာစစ်သားကြားတိုက်ပွဲတွေကြောင့်ဒီလဆမ်းပိုင်းကလေးကဘေးလွတ်ရာတန်းချောင်နေကြကြောင်းလဲနှိစက်သူတွေကပြောပါတယ်ကရင်ပြည်နယ်ဖားပုံမြို့နယ်နဲ့ပဲခူးတန်းကြောက်ကြီးမြို့နယ်ကပြိပခတ်တွေကြောင့်ဒေသခံတွေချုပ်ထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့4000ကျော်နေရစွတ်ခွာတင်းချောင်နေရပါတယ်။ဒေသခံတွေထိခိုက်နစ်နာနေရတဲ့အထိပြိပခတ်တွေကြီးထွားလာနေတာကိုဖြေရှင်းမှု KNU ကုစလေဖွဲ့တွေကမြန်မာစိုးရအတမတော်သူနဲ့ဆွေးနွေးညှိနှိုင်းဖို့လဲစီစဉ်နေကြပါတယ်။ KNU နဲ့မြန်မာငြိမ်းချမ်းရေးကော်မရှင် NRPC တို့ကြားအကျိုးညှိနှိုင်းမှုတွေလုပ်နေပေမဲ့သိဆုံးမဲ့ရက်ကိုအတိမပြုတ်နိုင်သေးကြောင်းလဲ KNU ကပြောဆိုထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် PUE မြန်မာပိုင်းတွက်သတင်းပေးပို့ထားပါတယ
်အဲ့နိုင်ငံအလေပိုင်းကမြန်မာနိုင်ငံသားအများအပြားအလုလုကန်နေတဲ့သမုစကုံးခရိုင်မဟာဆိုင်ဒေသမှာနိုင်ငံသားသားရှေ့ပြောင်းလူသမားတွေကြာကိုဗစ်ရောဂါပိုးကူးစက်မှုတွေတိုးလာနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးအေးမှာပါ။ကာယရောဂါကူးစက်မှုတွေတကြောပြန်ကြုံနေရတဲ့ထိုင်းနိုင်ငံမှာမြန်မာလူသမားအများအပြားကူးစက်ခံနေရတဲ့သမုစကုံးခရိုင်မဟာဆိုင်ဒေသမှာတော့နောက်ထပ်နေ့စဉ်ကူးစက်သူ1000နီးပါးဆက်စည်းတွေ့ရှိနေတာဖြစ်ပါတယ်။ကူးစက်သူတွေထဲမှာအများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြောင်းမဟာချိုင်ချေဆိုင်ရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပြပါဗျ
24ရက်နေ့မှာအတလက်ကုန်းနေအကျဉ်းနံပါတ်ကလည်းဆန်းစစ်ကြည့်တဲ့ခါမှာလူကြီးတရားကြော်လောက်ပြန်တွေ့တယ်ဆိုမှတခါတွေ့တဲ့ခါမှာသူကနည်းနည်းအတားဆုံးတော့နည်းနည်းသွေးရင်းရတယ်ပေါ့အဲ့ဒီနေ့မှတခါအခု ေတက္ကသိုလ်ကျောင်းသားတွေဘင်္ဂဗကဗန်ဒီဘက်ကိုဆင်းလာပြီးဝမ်းဝမ်းမှအခုမြန်မာပအောင်ကနေလာကြပြီမှာဒီအခါမှာဆက်ရင်းကြည့်ရင်းလုပ်လိုက်တဲ့အခါမှာမင်းညကထုတ်ပြန်တဲ့အခါမှာ914လောက်ရှိတယ်။နောက်ဒီနေ့မင်းစစ်တပ်နဲ့ခွဲမှထုတ်ပြန်လာကြတယ်959လောက်ဆိုတော့ဟိုအလို့ပထမ200ဆုံးဆုံး200ဆုံးဆုံးနဲ့တနင်္ဂနွေနေ့ထားမှာ200ဆုံးဆုံးလောက်နဲ့သွားနေရတယ်။အခုက900ကျော်ဆိုတဲ့အနေထားကျတော့ကျွန်တော်ကအများကြီးခုန်ကျက်သွားပြန်တယ်ပေါ့။အဲ့တော့ကျွန်တော်ဒါနည်းနည်းဟိုတော့ကပြန်နှံ့မှုနှုံးနားနေသေးတယ်ဆိုတော့ဒီပုံပြရတော့အောက်ကရှင်နည်းနည်းတော့စိတ်ပူပါတယ်ခင်ဗျ။အများကြီးကတော့ကျွန်တော်တို့ဒီသမုတ်တခုံပေါ့
ကိုဗစ်ကရောဂါတကြောပြန်ကြုံခဲ့ရပြီးတဲ့နောက်ကူးစက်မှုတွေစံချိန်တင်တိုးလာတာကြောင့်အခုဆိုရင်သမုတ်စခုံးခရိုင်ထဲမှာကူးစက်သူစုစုပေါင်း6500ကျော်ထိရှိနေပါပြီရောဂါကူးစက်မှုတွေတိုးလာနေတာကြောင့်နေ့စဉ်လူတစ်သောင်းလောက်ကိုရောဂါပိုးစစ်ဆေးသွားဖို့ရည်မှန်းထားကြောင်းကိုလည်းထိုင်းနိုင်ငံကိုဗစ်ရောဂါတိုက်ဖျက်ရေးစီမံခန့်ခွဲမှုအဖွဲ့ကပြောဆိုထားပါတယ်ရောဂါလက္ခဏာပြင်းထန်သူတွေကိုတော့မကြသေးရင်ကပဲပြင်ဆင်ထားတဲ့ယာယီဆေးရုံတွေကိုပို့ဆောင်ပေးနေတယ်လို့လည်းအလုံသမားရေးလှုပ်ရှားသူဦးအောင်ကျော်ကပြောပြပါတယ
်ယာယီဆေးရုံတွေတောက်ထားတာကိုဘူးရှိတယ်လို့သူကဟိုထိုင်းခရိုင်အုပ်စုကကြေညာထားတယ်အဲ့တော့အဲ့ဒီယာယီအုပ်ဒီကုဒပ်ပြင်းရကျန်တာတွေတော့ဒီကပြန်လဲပို့ဆောင်နေတယ်
။ကယောဂါကူးစက်မှုတွေအဓိကကြုံနေရတဲ့သမုတ်စခွန်းခရိုင်မှာယောဂါတိုက်ဖြတ်ရေးရှေ့တန်းကနေတာဝန်ယူနေရတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်ကိုတော့ရှေ့လလယ်မှာစတင်မှာဖြစ်ကြောင်းကိုလည်းထိုင်းနိုင်ငံကကျန်းမာရေးတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ကိုဗစ်ကယောဂါကြောင့်သေဆုံးသူ85ဦးနဲ့ကူးစက်သူအတီးပြုတ်လုံတာ1000ခွဲလောက်ရှိနေတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့လလယ်ကစလို့ကူးစက်မှုတွေတကြောပြန်တွေ့ရှိခဲ့တာပါမြန်မာနိုင်ငံမှာတော့သေဆုံးသူ3000ကျော်နဲ့ကူးစက်သူအတီးပြုတ်လုံတာ33800ကျော်ရှိနေတာကြောင့်ထိုင်းရနာပိုင်းတွေကနေဆက်ဒေသတွေမှာတောလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်ကျွန်မမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
အမေရိကန်ပြည်ထောင်စုမှအစိုးရအသစ်တာဝန်ယူလိုက်ပြည်တပတ်အတွင်းအပြောင်းအလဲတွေဖော်ဆောင်နေရမှာသမ္မတဂျိုးဘိုင်ဒန်နဲ့ကာကွယ်ရေးဝန်ကြီးသစ်လွိုက်အော့စတင်တို့အနေနဲ့သမ္မတဟောင်းဒိုနယ်ထရမ့်ရဲ့ပင်နဂွန်စစ်ဌာနချုပ်ဆိုင်ရာမူဝါဒတွေကိုပြောင်းလဲဖို့တားဆီးနေပါတယ်။ VOA နိုင်ငံတော်လုံခြုံရေးဆရာသတင်းထောက် Jeff Seldin သတင်းပေးဖို့ထွားတာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြသွားမှာပါ။transgender လို့ခေါ်တဲ့လိင်ပြောင်းထားသူတွေကိုစစ်ဘက်တာဝန်ထမ်းဆောင်ခွင့်ပိတ်ပင်ထားတဲ့သမ္မတဟောင်းထရမ့်ရဲ့အငင်းပွားစရာမူဝါဒကို Mr. Biden ရဲ့သမ္မတအမိန့်နဲ့အခုလိုပြောင်းလဲလိုက်ပါပြီ
and what I'm doing is enabling all qualified Americans to serve the country
ရှင်ချင်းပြည်ပြည်ရဲ့ American ပြည်သူပြည်သားအားလုံးသူတို့တိုင်းပြည်အတွက်တာဝန်ထမ်းဆောင်ခွင့်ပြုလိုက်တာပါ
ကာကွယ်ရေးဝန်ကြီး Lloyd Austin ကလည်းသမ္မတဘိုင်ဒန်ရဲ့လှုပ်ရှားဟာမှန်ကန်ယုံမကကောင်းမွန်တဲ့လှုပ်ရှားတစ်ခုဖြစ်တယ်ဆိုပြီး Twitter ဆက်မျက်နှာကနေချီးမွမ်းရေးသားခဲ့ပါတယ်ကကွေရေးဝန်ကြီးအဖြစ်တောက်ကြနေကအတီးဖြူခံလိုက်တဲ့ Mr. Austin တာဝန်ဆထမ်းဆောင်ချိန်မှာပဲအစိုးရတည်းရဲ့ American စစ်ဘက်ဆိုင်ရာမူဝါဒအပြောင်းအလဲတွေဖော်ဆောင်ရမှာဒါပထမဆုံးခြေလှမ်းလည်းဖြစ်ပါတယ်။ကကွေရေးဝန်ကြီးအဖြစ်အတီးဖြူခံရေးလွှတ်တော်ရှေ့ထွက်ဆိုခဲ့တာမှာလဲ Mr. Austin ကအခုလိုကတိပြုခဲ့ပါတယ
်။ We also owe our people a working environment free of discrimination.
ကိုယ်ကျဆက်ဆံမှုတွေမွန်ဒီယားနဲ့အနှံ့ချင်းမှုတွေကင်းဝေးတဲ့လုပ်ငန်းဝန်ကြီးမျိုးကျွန်တော်တို့ဖန်တီးပေးဖို့လိုပါတယ်။ကာဝဲဝန်ကြီးဖြစ်အတီးပြုခဲ့မှာဆိုရင်လိမ်မိုင်းဆိုင်ရာအနှံ့ချင်းမှုတွေနဲ့လူမျိုးရေးခွဲခြားသူတွေအစိုးရအမြင်ရှိသူတွေကိုခြေမုံးပစ်ဖို့အပြင်းအထန်လုပ်သွားမှာပါ
။လိမ်မိုင်းဆိုင်ရာအနှံ့ချင်းမှုတွေကိုအရေးယူဖို့ညွန်ကြားချက်တစောင်းကိုလည်း Mr. Austin ထုတ်ပြန်ထားပြပါပြီ။ဒါပေမဲ့လည်းအမေရိကန်လွှတ်တော်ကို January လအစပိုင်းကဝင်ရောက်စီနင်းခဲ့တဲ့ဖြစ်ရပ်မှာစစ်ဘက်ဝန်ထမ်းဟောင်းတွေပါဝင်နေတဲ့ဆိုတော့သက်သေးတွေထွက်ပေါ်လာတာကြောင့်အစွန်ရောက်ဝါဒကိုကင်တွဲတဲ့နေရာမှာတော့အခက်အခဲတွေရှိနိုင်ပါတယ်။ The Sovereign Group အဖွဲ့ကမူဝါဒနဲ့သူတည်တနာအရေးယာညွှန်ကြားရေးမှူး Colin Click ကတော့ Neo-Nazi တပ်တိုးတွေထိုးထားတဲ့သူတွေကိုလိုက်ရှာနေုံနဲ့မလုံလောက်ပဲ online ကနေဘလို့လူသစ်တွေစုနေတယ်လဲ။ဘာတွေလှုပ်ရှားနေတယ်လဲဆိုတာကိုသတိထားစောင့်ကြည့်ရမယ်လို့အကြံပြုပါတယ်။ကာကွယ်ရေးဝန်ကြီးသစ် Austin ညှိဆိုင်ရမယ့်အခြားစင်ကိုချက်တွေလည်းရှိနေပါသေးတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါတုံ့ပြန်ဆော်ဝေးရေးမှာအမေရိကန်တပ်ဖွဲ့တွေဝင်ကူမယ်လို့လည်းဝန်ကြီးသစ်ကကတိပြုထားတာပါ။ဒါအပြင်အမေရိကန်တပ်ဖွဲ့ဝင်အနည်းငယ်လောက်ပဲခြားထားတာနှစ်ချီရှိလာတဲ့အီရတ်နဲ့အာဖဂန်နစ္စတန်အရေးကိစ္စကိုဘာဆက်လုပ်မလဲဆိုတာနဲ့အာဖရိကမှာရှိတဲ့အမေရိကန်တပ်ဖွဲ့ကိစ္စလည်းရှိပါသေးတယ်။တခါအမေရိကန်နဲ့ရုရှားနိုင်ငံရဲ့စစ်ဆန်ရေးတွေလည်းတင်းမာလာနေသလိုမြောက်ကိုရီးယား၊အီရန်နဲ့တရုတ်နိုင်ငံအရေးကိစ္စတွေကလည်းရှိနေတာပါ။Foundation for the Defense of Democracies အဖွဲ့သူတည်သည့် Bradley Bowman ကအခုလိုအကြံပြုပါတယ
် I would put China at the top. I see China as the preeminent threat.
ဒီနိုင်ငံကိုဦးစားပေးစီရင်ထိတ်မှထားတယ်ပါတယ်။ကျွန်တော်တို့ကလုံမှုရယူသွားနိုင်တဲ့ချင်းချောက်မှုတွေတရုတ်နိုင်ငံမှာရှိတယ်လို့ကျွန်တော်ကတော့မြင်မိပါတယ်။တချို့နေရာတွေမှာဆိုရင်တရုတ်ကကျွန်တော်တို့လိုမျိုးကောင်းမွန်တဲ့ကျွန်တော်တို့ထက်တောင်တာကောင်းတာနိုင်တဲ့နှီးစနစ်တွေရှိနေတယ်ဆိုတာအမေရိကန်နဲ့ကမ္ဘာတစ်ဝန်းလုံးကမဟာမိတ်နိုင်ငံတွေသဘောပေါက်တင်ပါတယ်။
အမေရိကန်ကာကွယ်ရေးဝန်ကြီးသစ်အော့စတင်အတွက်ကတော့ရှေ့လျားလာတဲ့ဦးစားပေးလုပ်ငန်းတွေလည်းရှေ့မှာအဆင့်သင့်စောင့်ကြိုနေပြီဖြစ်ပါတယ်။ကျွန်မနှင်္ဂလာပ
ါ။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာတပ်တော်သစ်ဂျိုးဘိုင်ဒန်ပထမဆုံးစတင်တာဝန်ယူတဲ့သတင်းပတ်အတွင်းမှာပဲရှင်းဆိုင်စရာအကဲစင်ခေါ်မှုတွေလည်းအပြည့်ရှိနေပါတယ်။နိုင်ငံတော်ကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးဖို့ကိစ္စအရှိန်မြင့်လှုပ်ဆောင်ရေးနဲ့တပ်တော်ဒေါ်နယ်ထရန့်ကိုရေးယူရေးတရားစွဲဆိုထားတဲ့အမှုအထက်လွှတ်တော်မှကြားနာမယ့်ကိစ္စတွေကလည်းအကြီးဆုံးတာဝန်ယူရမယ့်ရေးကိစ္စတွေမှာပါဝင်ပါတယ်။မစ္စတာကွင်းရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်ဒိတ်ထိုင်ဦးပါ။ဒီလနေ့မှာပဲသမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးအောက်လွှတ်တော်တည်ပြုထားတဲ့စွဲဆိုချက်တွေကိုအထက်လွှတ်တော်ကိုကြားနာဖို့တင်သွင်းလိုက်ပါတယ်။အင်္ဂါနေ့မှာတော့ထက်လွှတ်တော်အမတ်တွေနောက်သတင်းနှစ်ပတ်ကြာကြားနာမယ့်ရုံးတင်စစ်ဆေးမှုတွေအတွက်ဂျူရီခုံသမာတိလူကြီးတွေအဖြစ်ကျန်းသစ်စွာချိန်ဆရပါလိမ့်မယ်။နိုဝင်ဘာရွေးကောက်ပွဲရလဒ်တွေခိုးခံခဲ့ရတယ်လို့သမ္မတထရန့်ဘက်ကမာယွန်းဆွဆဲခဲ့တာဇန်နဝါရီလ6ရက်နေ့လွှတ်တော်ဝင်ရောက်စီးနင်းခဲ့တဲ့အကြမ်းဖက်ဆန္ဒပြပွဲတွေမပေါ်ပေါက်ခင်ဒေါ်နယ်ထရန့်ပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးတမ်းပြည်မှာအကြီးအကျယ်သဘောထားကွဲလွဲချက်တွေရှိနေဆဲဖြစ်ပါလေ။ရွေးကောက်ပွဲရလဒ်အပေါ်မှာသမ္မတထရန့်ရဲ့မဲဆွယ်စီရင်ရေးမှုတွေနဲ့သူ့ရဲ့အပေါင်းပါတွေကဒါဇင်နဲ့ချီတရားဆွဲဆိုတာတွေလုပ်ခဲ့ပေမဲ့တခုမှမနိုင်ခဲ့ပါဘူး။ကတ်တကီပြည်နယ်ကထက်လွှတ်တော်အမတ်ရန်ပေါ်ကဆိုရင်မဲရလဒ်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေထပ်ပြီးလုပ်တင်တယ်လို့ ABC ရုပ်သံကပြောနေပါလေ။
I think there was a great deal of evidence of fraud and changing of the election laws
in the country. I think a thorough investigation ပြောင်းလဲတာတွေလုပ်ခဲ့တာအထောက်အထားတွေအများကြီးရှိတယ်လို့ကျွန်တော်ထင်ပါတယ်။တရားနှံ့ဆက်အောင်စုံစမ်းစစ်ဆေးတာတွေလုပ်ဖို့လိုပါတယ်
။ဂျိုးဘိုင်ဒန်အစိုးရတဲ့အနေနဲ့လွတ်တော်နဲ့လက်တွဲလှုပ်ဆောင်မှုလိုအပ်နေတဲ့အချိန်မှာပဲသမ္မတဟောင်းကိုရေးယူတရားစွဲဖို့ကိစ္စကလည်းဖြစ်လာတာပါ။ကာယောဂါကြီးရင်ဆိုင်နေရတဲ့အချိန်ဝါရှင်တန်အနေနဲ့တာဝန်တွေကိုလွန်လွန်ကဲကဲမနိုင်ဝင်ဌာနမျိုးဖြစ်နေမလားမိခွန်းထုတ်တာတွေလည်းရှိနေပါလေဒီမိုကရက်ထက်လွှတ်တော်အမတ်အေမီဂလိုဘာချာကတော့ ABC ရုပ်သံကိုခုလိုပြောပါလေ
I thoroughly believe that we can handle this impeachment trial and just as the American people are doing ဒီသမားဟောင်းကိုရေးရှုဖို့
တရားစွဲဆိုတဲ့ကိစ္စကိုနိုင်နိုင်နင်းနင်းကင်တွယ်လုပ်နိုင်မယ်လို့ကျမတော့ယုံကြည်ပါတယ်အလုံးတစ်ခုကိုတပြိုင်တည်းထဲပြီးမြောက်အောင်လုပ်တင်တာတွေအချိန်မီဆောင်ရွက်နိုင်မယ်လို့ကျမထင်ပါတယ်
အဓိကရင်ဆိုင်ရမယ့်အခက်အခဲတွေကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးတာတွေတိုးပြီးလှုပ်ဆောင်ရမယ့်ကိစ္စဖြစ်ပါတယ်။သမ္မတဘိုင်ဒန်ကသူတာဝန်ယူတဲ့ရပ်ပေါင်းတရာအတွင်းကာကွယ်ဆေးတန်ပေါင်းတရာထိုးပေးနိုင်အောင်လှုပ်ဆောင်မယ်လို့ကြေညာထားပါတယ်။ကာကွယ်ဆေးထိုးနေတဲ့ရေအတွက်ကိန်းဂဏန်းကပမာဏသိမ့်နှေးလွန်းနေဆိုပြီးတချို့ကဝေဖန်ပြောနေကြတာပါ။အမေရိကန်လူထုကျန်းမာရေးဝန်ဆောင်မှုဌာနအကြီးအကဲအဖြစ်ဆိုပြခံထားရတဲ့စာဂျင်ဂျန်နရယ်ဘာဘက်မော်ဒီက ABC ရုပ်သံကိုခုလိုပြောပါတယ
်။ That's a floor.It's not a ceiling. It's also a goal that reflects
the reality of the case. What could go right, but also what could go wrong. အမြင်ဆုံးဤမှန်ချက်တော့မဟုတ်ပါဘူး။ဒါကကျွန်တော်တို့ရင်ဆိုင်နေရတဲ့ပကတိအခြေအနေကိုထင်ဟပ်ပါတယ်။ပြည့်မြောက်အောင်လုပ်နိုင်မဲ့အချိန်တည်းမှာအမှားယွင်းလည်းရှိနိုင်ပါတယ်
။ Johns Hopkins တက္ကသိုလ်ရဲ့ဆင်းနေရအမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါဖြစ်ပေါ်တဲ့ရေအတွက်25သန်းကျော်သွားပြီးသေဆုံးသူလည်း48,000ကျော်သွားပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတပ်တော်သစ်ဂျိုးဘိုင်ဒန်ပထမဆုံးစတင်တာဝန်ယူတဲ့သတင်းပတ်အတွင်းမှာပဲကတ်ယောဂါဂိုင်တွေရေးလိုင်းနာရမယ်တပ်တော်အမိန့်တွေလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအမိန့်တွေထဲမှာယောဂါပြန်ပွားမှုတွေကိုဟန်တားနိုင်အောင်ရည်ရွယ်ပြီးဖက်ဒရယ်ဆိုးရဆောက်ဦးတွေဘတ်စကားနဲ့ယထာတွေလေဆိပ်နဲ့လေယာဉ်တွေပေါ်မှာလ ူတွေအားလုံးနှကောင်းစစ်တွေမဖြစ်မနေတတ်ရမယ်ဆိုတဲ့အမိန့်လည်းပါဝင်ကြောင်းပါခင်ဗျာကျွန်တော်သိထားပြီပါ
အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ရွေးကောက်ပွဲပြီးတဲ့နောက်အမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်လို့ကြေညာထားတဲ့ NLD ပါတီကပြည်နယ်နဲ့ဒိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်နေရာတွေကိုသူတို့ပါတီကလူတွေပဲထားမယ်ဆိုတဲ့သဘောမျိုးပြောလာပါတယ်။ဒီဒိုင်းနာတကယ်လှုပ်လာမယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေအနေနဲ့ဘာတွေဖြစ်လာနိုင်မှာလဲ။ဝန်ကြီးချုပ်နေရာတွေကိုခွဲပေးမယ်ဆိုရင်တော့ဒိုင်းပြည်ရဲ့ညီညွတ်ရေးပိုင်းအုပ်ချုပ်ရေးပိုင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးပိုင်းမှာဘာတွေများပိုးပြီးတိုးတက်လာနိုင်မှာလဲ။စာရာတွေကိုအခုဆွေးနွေးကမ်းမှာနားဆင်ကြပါမယ်။လူပေါင်းစည်ဒီမိုကရက်တစ်ပါတီ DPNS ရဲ့အတွဲဘက်အထွေထွေအတွင်းမူတစ်ဒေါ်နေနေမွေရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကနေရွေးကောက်ပွဲဝင်ခဲ့သူလွတ်တော်ကိုယ်စားလှယ်လောင်းဦးမော်ဒေါ်အောင်တို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။မင်းနေမွေပုံမထွန်းအောင်ဒီဝေဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါ
ဟုတ်ကဲ့မင်္ဂလာပါရှင့်
ကျွန်တော်အားလုံးသိထားတဲ့အတိုင်းပဲကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဒီမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့မန္တလေးတိုင်းဝန်ကြီးချုပ်လည်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ကနေပြီးတော့ဟလာမကြာခင်မှာဖွဲ့စည်းတော့မဲ့အစိုးရဖွဲ့တင်မှာပြည်နယ်တိုင်းဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့သူကပြောသွားတယ်အဲ့လိုပြောတဲ့နေရာမှာလည်းသူက2008အခြေခံဥပဒေကပိတ်ထားချက်အရာအယူလာဖြစ်တယ်ဇွတ်ယူတာမဟုတ်ဘူးဆိုတော့ပြောသွားတာအလုံးကြားပြီးသားပါပဲဆိုတော့မနေ့မွေးရေ NLD ပါတီအနေနဲ့ဟလာအမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်လို့ပထမပိုင်းကကြွေးကြော်ထားတယ်အခုတော့2008အခြေခံဥပဒေကိုကင်ပြီးတော့ဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့ပြောလာပါတယ်ဆိုတော့ဒီလိုမျိုး2008အခြေခံဥပဒေကိုကင်ပြီးတော့ဒီလိုပြောတဲ့ပြောဆိုချက်ကကြိုးချောင်းစီလျော်တယ်လို့ယူဆပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပထမဆုံးဆွေးနွေးရလို့ရှိရင်တော့2008ဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့အားလုံးကအပြင်းမဲ့ဖြတ်မဲ့ဆိုပြီးတော့ဒီဒီမိုစီပတ်တော်သားအင်အားစုတွေအားလုံးကပြောနေကြတဲ့အခြေအနေဖြစ်ပါတယ်။အချိန်ထဲမှာပဲဘာဖြစ်လဲဆိုလို့ရှိရင်ဒီအပြူသားညီညီအစိုးရဆိုတာကလည်းအတန်ကြဲကြဲလောင်ထွက်လာပြီးလက်တွေမှာလည်းတိုင်းသားပါတီနဲ့နေရာအရာပေါ့နော်မတွေ့ပြတာတွေဘာတွေရှိပဲမဲ့လို့လိုက်တွေ့ပြီးတော့လိုက်တွေ့နေတဲ့အခြေအနေတွေရှိနေကြတယ်။အဲ့လိုအခြေအနေမျိုးမှာဒီဘုန်းကြီးချုပ်ဆွေနေရာကိုပေါ့နော်2008ဖွဲ့စည်းပုံအခြေခံဥပဒေပေးထားချက်အရာဆိုပြီးတော့ဆွဲကင်ပြီးတော့ပြောရဲဆိုတဲ့အချက်ကတော့ကျွန်မအမြင်နဲ့ဆိုလို့ရှိရင်တော့ဒါကတော်တော်မသင့်တော်တဲ့အချက်ဖြစ်တယ်လို့ယူဆပါတယ
်။ဟုတ်ကဲ့ကိုမော်ထွန်းအောင်ရောဒီလိုမျိုး2008အခြေခံဥပဒေကိုကင်ပြီးတော့ဘုန်းကြီးချုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့ပြောတာဒူးချောင်းစီလျော်တယ်လို့ယူဆပါလားကိုမော်ထွန်းအောင
်ဒီခုနအမမနှင်းမွေးပြောရတယ်လို့ပဲပေါ့နော်ကျွန်တော်တို့လက်ရှိနိုင်ငံရေးအနေအထားကကျွန်တော်တို့တကယ်ဟိုပြောရင်ပြုံပြောင်းလဲရေးဒီအခြေခံဥပဒေပေါ့နော်အဲအလုံးမကြိုက်တဲ့ဥပဒေနောက်ငင်းချမ်းရေးပြီးဆုံးပြီလားပေါ့နော်မပြီးဆုံးသေးတဲ့ကာလလို့ပြောလို့ရပါတယ်အဲ့တော့ဒီလိုမပြီးဆုံးသေးတဲ့ကာလညှိနှိုင်းရအောင်မဲ့ဆက်လက်ပြီးတော့ပေါ့နော်အဲဒီဒိုင်းနာလက်နက်ကင်ကြီးနဲ့ညှိနှိုင်းရအောင်မဲ့ကာလမျိုးမှာမပြီးဆုံးသေးတဲ့ကာလမှာဒီဟာကိုပုံတည်ပေါ့နော်ပုံတည်ပုံစံနဲ့ကျွန်တော်တို့ကဟိုတော်တွက်ချက်တယ်ဆိုရင်ဒီဟာကဒီအနေနဲ့တော့တန်းတူနေမလဲဆိုရင်စစ်တပ်ရဲ့စဉ်းစားပုံနဲ့လည်းနည်းနည်းတော့တူနေမလားလို့ကျွန်တော်အနေနဲ့မြင်တယ်စစ်တပ်ကလည်းသူ့ရဲ့25ရာခိုင်နှုန်းကိုသူက fix လုပ်ပြီးတော့သူစဉ်းစားမှာပဲတာဝန်သူခြေကဥပဒေအရပေးထားတဲ့ဟာငါဘယ်တော့မှတရားနေရွှေ့ပြီးတော့မစဉ်းစားဘူးပေါ့နော်နိုင်ငံရေးပုံစံနဲ့မစဉ်းစားဘူးညီညွတ်ရေးပုံစံနဲ့မစဉ်းစားဘူးဆိုတဲ့အခါကျတော့ဟိုဒီနှစ်ဖက်ကစဉ်းစားပုံများတူနေသလားပေါ့နော်အဲ့လိုမျိုးလေးမဖြစ်စေချင်ကျွန်တော်တို့ကတော့ဒီမိုကရေစီဥဆောင်ပါတီမှာဥဆောင်နေတဲ့လူတွေအနေနဲ့ကတော့ကျွန်တော်တို့ကဒါလက်ရှိအနေထားကအလုံးစီစီလုံးလုံးနဲ့ဒီဖက်ဒရယ်ကိုရောက်အောင်ပေါ့နော်အဲတွားရအောင်မယ်ခီးကြံသေးတယ်လန်တော့ဝက်ပဲရှိတဲ့နေရာမှာတော့ဒီလိုမျိုး fix ပုံစံမျိုးနဲ့ပေါ့နော်တခြားဒီများနိုင်ငံကအစင်လာဒီမိုကရေစီအစင်လာအရှိပိတာနိုင်ငံတွေရဲ့အတုံးနှုံးပုံစံလိုမျိုးဥပဒေကိုတုံးနှုံးတာမျိုးကတော့ဒီချိန်မတင့်တော်ဘူးလို့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့မနေ့မွေးဘရော်ဇော်မျိုးပုံပြောသလိုပဲဟလာဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲယူမယ်တခြားနိုင်ငံရေးပါတီနဲ့အထူးသဖြင့်တော့ဒါကကျွန်တော်တို့ပြည်내တွေမှာပေါ့နော်ပြည်내တွေမှာနိုင်ငံထားတဲ့နိုင်ငံတိုင်းသားပါတီတွေရှိတဲ့အခါကျတော့ဒီတိုင်းသားပါတီတွေ ਨੇ ခွဲဖို့ဆိုပြီးတော့အများကတိုက်တွန်းနေကြတာအဲ့လိုမဟုတ်ဖဲနဲ့ NLD ပါတီကပဲဒီညီချုပ်နေရာတွေကိုယူလိုက်မယ်တခြားနိုင်ငံရေးပါတီတွေ ਨੇ ခွဲဝေတာမျိုးမလုပ်ဘူးဆိုရင်အကျိုးဆက်ကဘာတွေများဖြစ်လာနိုင်ပါလဲ
ဟုတ်ကဲ့ဒီမှာတစ်ချက်ကိုထည့်ပြီးပြောရမယ်ဆိုလို့ရှိရင်တော့လေဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုညှိနှယ်လို့ဆိုပေမဲ့လို့အဲ့ဒီမှာကဒီအနိုင်ရပါတီကကိုယ်စလေဒီကိုပဲခန့်ရမယ်လို့ညွှန်းထားတာမျိုးတော့မရှိဘူးရှင်။သူတို့ကနေပြီးတော့အနိုင်ရတဲ့လွတ်တော်ကိုယ်စလေတွေကဘာလို့ကိုမဆိုသမရရဲ့အတင်ပြချက်ကိုလွတ်တော်ကအတီးပြုတ်ပြီးတော့ ခတ်လို့ရတယ်ဆိုတော့ပြည်သူချက်ရှိတယ်။ဆိုတဲ့ခါကျတော့အဲ့လိုအခြေအနေမျိုးမှာအနိုင်ရပါတီတစ်ခုလဲကနေပြီးတော့သူတို့ရဲ့ပါတီရဲ့ကိုယ်စားလှယ်တွေပေါ့နော်ဒီလူတွေကိုပဲဝန်ကြီးချုပ်ဖြစ်ခန့်ရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ကလည်းဒီအဖြစ်အပျက်မျိုးတွေကိုကျွန်တော်တို့ကလက်တွေ့ဖြတ်သန်းခဲ့ဘူးတဲ့အခြေအနေဖြစ်တယ်။ဖြစ်တယ်ဆိုတဲ့ခါကျတော့အဲ့ဒီဒုံကလည်းအနယ်ဒီအစိုးရအနေနဲ့ပေါ့နော်ဒီတိုင်းသားအတိုင်းသားဆိုတော့ပြည်နယ်တွေမှာပေါ့နော်ဒီဒေသကလူလူတွေကလက်မခံနိုင်တဲ့လူမျိုးတွေကိုဝန်ကြီးချုပ်ဖြစ်ခန့်ခဲ့တဲ့တာဒကတွေလည်းရှိတယ်။အဲ့ဒီနောက်ဆက်တွဲတွေကဘာတွေဖြစ်လာလဲဆိုတော့ကျွန်တော်တို့အားလုံးအမြင်ပဲဖြစ်တယ်။အဲ့လိုဆိုတဲ့ခါကျရှေ့ဆက်ပြီးတော့ဒီကိုအနိုင်ရတဲ့အခြေအနေမှာမူတည်ပြီးတော့ပါတီတစ်ခုတည်းကနေပြီးတော့ဝန်ကြီးချုပ်အဖြစ်နဲ့ယူမယ်၊ရွေးချယ်မယ်၊ခန့်မယ်ဆိုလို့ရှိရင်ရှေ့ကရှိခဲ့တဲ့သင်ခန်းစာတွေကိုကိုကပြန်ပြီးမသုံးသပ်ဘူး။တကယ်တော့လက်တွေ့အသုံးချတဲ့နေရာမှာအဲ့ဒါတွေကိုကိုပြန်ပြီးသိသိချာချာမကြည့်ခဲ့ဘူးဆိုတဲ့အဓိပ္ပာယ်တက်ရောက်သွားတယ်။နောက်ဆက်တဲ့အကျိုးဆက်တွေကတော့ဒါပွတ်တိုက်မှုတွေတော့ဖြစ်လာနိုင်ကြတယ်အများကြီးရှိတယ်လို့ကျွန်မကတော့မြင်တယ်။နောက်တစ်ခုကဘာလဲဆိုလို့ရှိရင်ဒီရွေးချယ်မှုမှာမူတည်ပြီးတော့ပေါ့နော်ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအမျိုးသားညီညွတ်ရေးလို့ပြောနေကြတာကြီးရှိတယ်။ကြည့်တယ်ဆိုတဲ့အခါကျွန်တော်တို့အမြင်ကတော့အမျိုးသားညီညွတ်ရေးဆိုတာကဒီကနေ့နှစ်ဖက်တစ်ချင်းတိစားလို့ရတဲ့ကိစ္စတော့မဟုတ်ပါဘူး။ကျမတို့ရေရှည်သွားမယ့်ကိစ္စဖြစ်တယ်အဲ့လိုရေရှည်သွားမယ့်ကိစ္စဆိုတာကလက်တွဲပြီးအတူတူအလုပ်လုပ်ကြရင်းနဲ့ယုံကြည်မှုတွေတည်ဆောက်ပြီးတော့မှကျမတို့ကဒါမျိုးတွေကိုဆောင်ရမှာဖြစ်တယ်လို့ကျမကတော့ပြောချင်ပါတယ်အဲ့
တော့ကိုမိုးထွန်းအောင်ရောတကယ်လို့များဒီတိုင်းပဲ NLD ကပဲညွန့်ညားတဲ့အားလုံးယူမယ်ဆိုရင်နောက်ဆက်တွဲဘလူးအကျိုးဆက်တွေဖြစ်လာမယ်လို့ကိုမိုးထွန်းအောင်သုံးသပ်တယ်လေ
ကျွန်တော်တို့ကတော့ဒီရှေ့မှာအဲ့လိုမျိုး NLD ကနေပဲဝန်ကြီးချုပ်ယူခဲ့တဲ့2015နဲ့2020ဥပမာရှိပြီးသားပေါ့နော်ဆိုအဲ့ဒီနိုင်ငံရေးတင်ကန်းစာကိုပဲကျွန်တော်တို့ပြန်လှန်ကြည့်လိုက်ရုံပဲရှေ့မှာအမနင်းမွေးလဲပြောရသလိုပဲအဲ့ဒါကိုလည်းကျွန်တော်အနေနဲ့ဟိုထောက်ခံတယ်ပေါ့နော်အဲထောက်ခံတယ်လို့ပြောဆိုလိုတဲ့နေရာမှာပေါ့နော်ဥပမာရခိုင်မှာဆိုရင်လည်းကျွန်တော်တို့ကဘာတော်မှာကျွန်တော်တို့ပေါ့နော်နာမည်ပြတ်ခဲ့ရတယ်ပေါ့နော်အဲဒီရိုဟင်ဂျာအဲဒီနေရင်းဒေသနေပြီးတော့ထွက်ပြေးရတဲ့ဟာဖြစ်ခဲ့တယ်အဲ့ဒါရရဲ့ impact ကကျွန်တော်တို့နိုင်ငံမှာတအားကြီးပါတယ်ဆိုတော့အခါကျတော့ဒီဝင်ကြီးချုပ်ကိစ္စနဲ့ direct ဆိုင်တယ်လို့ကျွန်တော်မဆိုလိုဘူးပေါ့နော်ဒါပေမဲ့ဒီနေရာမှာဒါကျွန်တော်တို့ရခိုင်မှာဒါအဲညညရေးအစိုးရတရက်တာရှိနေမယ်ဆိုရင်ပေါ့နော်ဒီထက်ပိုကောင်းမွန်တဲ့ရလက်တွေပေါ့နော်အဲရမလားပေါ့နော်အဲ့လိုမျိုးလေးတွေ option လေးတွေကိုလည်းကျွန်တော်အနေနဲ့မြင်မိရဲ့အခုကျတော့တို့ဒီအကောင်ဆိုးအကုန်လုံးကကျတော့ဒီဖြစ်ပျက်တဲ့ဟာကိုမထမ်းနိုင်တဲ့အဲလူတွေစီမှာပုံကြီးကြွားသွားတယ်လို့မျိုးဖြစ်တယ်ပေါ့နော်ဒါတော့ကျွန်တော်မြင်တဲ့အမြင်ပေါ့နော်အဲဒီဂျန်နဲ့ဒီကရားတို့ဘာလို့ကျတော့ကျွန်တော်အနေနဲ့ကတော့ဒါတော့ပါတီတွင်းကိစ္စလိုမျိုးပို့ပြီးတော့မြင်တယ်ပေါ့နော်နောက်တစ်ခုကကျတော့ကျွန်တော်စဉ်းစားမိတာသူကတကယ်ဆိုရင်ဒီဒီနယ်တွေမှာပေါ့နော်ဝန်ကြီးချုပ်ပြီးဖို့ဆိုတော့နှမျောတွန့်တိုစရာမလိုဘူးနော်ကျွန်တော်တို့အနာဂတ်လာမယ့် Federal အခင်းအကျင်းကိုကျွန်တော်တို့ Pilot Test အနေနဲ့တော့စဉ်းစားလို့ရပေါ့နော်ဒီပုံမှာလွတ်ပေးလိုက်ပြီးတော့အဲဒီ Check and Balance Institution တွေတစ်ခုနဲ့တစ်ခုဘယ်လိုအလုပ်လုပ်လဲဆိုတော့ Case Study အနေနဲ့တော့ထိုင်ကြည့်လို့ရထိုင်ကြည့်ပြီးတော့တကယ်ကောင်းမွန်တဲ့သင်ခန်းစာတွေကိုကျွန်တော်တို့အဲ့အနေရပြီးတော့နောက်ပိုင်းမှာကျွန်တော်တို့အဲဒီ union accord ဒီပေါ့နော်အဲကနေတဆင်ပေါ့နော်ဟိုအနာဂတ် federal ဒီ constitution တွေကိုကျွန်တော်တို့ပြန်လဲတည်ဆောက်မယ်အခြေခံဥပဒေပြန်လဲတည်ဆောက်မယ်ဆိုရင်ဒီအချက်လက်တွေစဉ်းစားစရာဖြစ်လာအခုအဲ့လိုမျိုးစဉ်းစားစရာအခွင့်အရေးကိုလက်လွတ်လိုက်တယ်လို့လည်းကျွန်တော်အနေနဲ့မြင်တယ
်နောက်တစ်ခုကလည်းကျွန်တော်နားလဲသလောက်ပေါ့နော်ဒီနယ်တိုင်းဒေသကြီး14ခုစလုံးကိုခွဲပြီးပို့လို့လည်းပဲဘူးမှတော့ပြောနေကြတာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုတော့နားလဲတာပဲတချို့နေရာတွေတချို့ပြည်နယ်တွေဆိုတော့ကိုမိုးတော့ပြောသလိုအဲ့ဒါတကယ်ကိုတင့်တော်တဲ့နေရာတွေမှာဒီလိုမျိုးခွဲဝေပြီးတော့လုတ်ကန်ကြမယ်ဆိုရင်တကယ်ကိုလာလိလာစရာနောက်အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနိုင်ငံအတွက်လိလာစရာနမူနာတော်မှဖြစ်မယ်ဆိုတာဒါတဘာဝကြာလို့ကျွန်တော်ယူဆပါဆိုမင်းမွေအဲ့တော့ခွဲပြီးတယ်ဟလာတချို့ဝန်ကြီးချုပ်နေရာတွေကိုအဲ့ဒီပါတီကမယူဘဲနဲ့အဲ့ဒီဒေတာကအဲ့ဒီဒေတာမှာအများစုနိုင်ရတာပဲဖြစ်ဖြစ်တော့မို့တခြားတင့်တော်ဆုံးလူတယောက်ပါတီတစ်ခုကလူတယောက်ကိုပဲဖြစ်ဖြစ်ဝင်ကြီးတော်ဝင်ပေးတယ်ခွဲပေးတယ်ဆိုရင်တော့တိုင်းပြည်ရဲ့ညီညွတ်ရေးပိုင်းအုပ်ချုပ်ရေးပိုင်းလက်ရှိသွားနေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးပိုင်းတွေမှာဘာတွေပို့ပြီးတော့ထူးခြားတိုးတက်လာနိုင်မယ်လို့ကျွန်တော်တို့ပြောလို့ရတယ
်ဟုတ်ကဲ့ကျွန်မတို့ကအဓိကစဉ်းစားရမယ့်အချက်ကဘာလဲဆိုလို့ရှိရင်ဒီကနေ့အခြေအနေမှာဘယ်ဟာကအလိုအဆုံးလဲဘယ်ဟာကအဓိကဖြစ်တယ်လဲဆိုတော့တည်တည်ချာချာစဉ်းစားပြီးတော့ဆောင်ရွက်ဖို့လိုပါတယ်ဘာကြောင့်လို့ဆိုတဲ့အခါကျတော့ကျွန်တော်လက်တွေ့အခြေအနေမှာဆိုလို့ရှိရင်ကြည့်မတဲ့အကန့်တတ်တွေအခက်အခဲတွေရှိသေးတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအပါဝင်ပေါ့နော်။ငင်းချိုင်းကိစ္စရှိမယ်။နောက်တစ်ခါစစ်တပ်ကနေပြီးတော့မဲဆင်းမတမာမှုစသဖြင့်အဲ့အရာတွေဖော်ထုတ်ပြီးတော့ဒါသူ့ရဲ့အဓိကတောင်းကကာကွယ်ရေးဖြစ်တဲ့ဆိုတဲ့အချက်ကိုလှည့်လျှူပြီးတော့နော်ဒီမဲဆင်းနေစစ်တပ်မတမာမှုတွေရှိရလို့ပြောနေတယ်။တော့အမျိုးမျိုးပေါ့နော်။သူ့ရဲ့တောက်ဆိုချက်တွေကိုထုတ်နေစသဖြင့်ပေါ့နော်စစ်တပ်ရဲ့ချိန်ချောင်းမှုတွေရှိနေတယ်။ အဲ့လိုကျွန်တော်တို့အဲ့လိုကြုံနေရတဲ့အခက်ခဲတွေကိုကျော်လွှားနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့အားလုံးကညီညီညွတ်ညွတ်နဲ့အတူတကွလက်တွဲပြီးအလုပ်လုပ်ကြဖို့လိုပါတယ်အဲ့လိုညီညွတ်နဲ့လက်တွဲတယ်ဆိုတဲ့နေရာမှာလည်းဒီမိုစီပတ်တော်သားတွေဆိုလိုတာပေါ့နော်အဲကျွန်တော်တို့ကဒီပြီးခဲ့တဲ့88ဒီမိုစီအရေးတော်ပုံကြီးကနေပြီးတော့ပြတ်ထန်းလိုက်တဲ့ပြတ်ထန်းချက်တွေကိုကျွန်တော်တို့ကဒါကျွန်တော်တို့ရဲ့တာဝန်တွေဖြစ်တယ်ဆိုပြီးတော့လက်တွဲကြဖို့ကလက်တတော်မှာအရေးကြီးလူအပ်နေတဲ့တာဝန်ဖြစ်တယ်ပေါ့နော်အဲ့ဒီလိုတတွဲဖို့ကိစ္စဆိုတာကခုနကကျွန်တော်တို့ပြောခဲ့တဲ့နော်အမျိုးသားညီညွတ်ရေးအမှန်တကယ်ကိုလိုအပ်နေလက်ရှိအခြေအနေအဲ့လိုအမျိုးသားညီညွတ်ရေးရဖို့ဆိုတာကအလုံးကသဘောထားကြီးကြီးနဲ့ခုဆိုလို့ရှိရင် NLD ပါတီကနိုင်ငံနဲ့အပွမ်းမှာပေါ့နော်သူတို့စကားရဆိုရှင်မိုးပြူတယ်လို့သုံးတယ်ပေါ့နော်တောင်မြကန်းမြို့အနိုင်ရတဲ့အခြေအနေမျိုးဖြစ်တယ်အဲ့လိုမှာကျွန်တော်တို့ရဲ့နားလည်ချက်ကပါလဲဆိုလို့ရှိရင်အင်အားကြီးသူတွေကအများအားစစ်စစနဲ့ဆောင်ရွက်ဖို့လိုတယ်အဲ့လိုမှမလို့ရှိရင်တကယ်တမ်းမှာတင့်မြတ်ညီညွတ်တဲ့အခြေအနေမျိုးကိုဖန်တီးနိုင်ဖို့ဆိုတာကတော်တော်ကိုမလွယ်တဲ့အခြေအနေမျိုးဖြစ်တယ်ငါနိုင်လို့ငါကပဲဒီအစိုးရလုပ်ရမယ်ငါပဲဒီအဓိကနေရာတွေယူရမယ်ဆိုတဲ့စဉ်းစားချက်ကတော့ကျမအနေနဲ့တော့လွဲတယ်လို့ယူဆတယ်အဲ့လိုမဟုတ်ဘဲနဲ့သဘောထားကြီးကြီးနဲ့ဟလာဒါကျွန်တော်တို့ဒီချက်နဲ့တိုင်းရင်းသားတွေကိုသူတို့ဖိတ်ခေါ်တာကမ်းလှမ်းတာတွေရှိရဲ့အဲ့တော့တကယ်လက်တွေ့အခြေအနေမှာအကောင့်တွေဖို့လို့တယ်အဲ့လိုအကောင့်တွေမဖော်နိုင်ခဲ့ဘူးမဖော်ခဲ့ဘူးဆိုလို့ရှိရင်ရှေ့လျှောက်မှာလည်းဒါကျွန်တော်တို့ပြဿနာတွေအများကြီးကြုံလာနိုင်စရာဒီမြင်နေရတယ်ဆိုတာကိုကျွန်တော်တို့လက်တွေ့အခြေအနေကကြုံနေရတာမျိုးရှိရဲ့ဒါကြောင့်မလို့ဒီအမျိုးသားညီညွတ်ရေးအစိုးရလို့သူတို့ပြောနေတဲ့အခြေအနေမျိုးတွေကိုတကယ်တမ်းဆောင်ရွက်ချင်တယ်ဆိုလို့ရှိရင်အခုအခြေအနေကသူတို့အချိန်ကအခွင့်ကောင်းတင့်တဲ့အခြေဖြစ်တဲ့ဒါကိုအသုံးချစီချင်ပါတယ်ကျွန်မက
ဟုတ်ကဲ့ဆိုတော့ကိုမော်ထွန်းရေငင်းကြီးတို့နေရာတွေတချို့နေရာတွေကိုများခွဲပြီးခဲ့မယ်ဆိုရင်တိုင်းပြည်ရဲ့ညီညွတ်ရေးပိုင်းဟလာအုပ်ချုပ်ရေးပိုင်းဒီမိုကရေစီပြည်ပြင်ပြောင်းလေးပိုင်းဘာတွေများထူးထူးခြားခြားပို့ပြီးတော့တိုးတက်ကောင်းမွန်လာနိုင်တယ်လို့ယူဆတယ
်။ဒီရာကကျွန်တော်အနေနဲ့ပေါ့နော်အုပ်ချုပ်ရေးပိုင်းတွေမဟုတ်ငင်းချိုင်ရေးပိုင်းတွေပါကျွန်တော်တို့အများကြီးတက်ရောက်မှုရှိမယ်လို့မြင်တယ်။ဒါက signal ပြတာပေါ့နော်အချက်ပြလိုက်တာ။ဒီနိုင်ငံကိုအခုအုပ်စိုးနေတဲ့ elite group တွေပေါ့နော်စစ်တပ်လည်းပါမယ်။နောက်ဒီအဲ့လိုမျိုးနိုင်ငံရေးအရာဦးဆောင်နေတဲ့ elite group တွေကနေပြီးတော့တိုင်းပြည်ရဲ့တကယ်ဒီ reconciliation အတွက်ပေါ့နော်တို့ဒီအတင်းဖြစ်နေပြီဆိုတဲ့ဥစ္စာကိုပေါ့နော်အချက်ပြလိုက်တဲ့ဥစ္စာအင်တာမအရေးကြီးတဲ့နိုင်ငံကြီးအချက်ပြမှုဖြစ်သွားမယ်လို့မြင်တယ်ဆိုတဲ့အခါကျတော့ဒါမျိုးဖြစ်လာတယ်ဆိုရင်ကျွန်တော်တို့ဒီလူတွေရဲ့ဒီမိုကရေစီပေါ်မှာယုံကြည်မှုပုံပြီးအားကောင်းမှာပေါ့နော်ဆိုလိုတဲ့သဘောကကိုယ့်ရဲ့ကိုယ့်နိုင်ငံရဲ့စနစ်ကဟုတ်ပြီငါတို့ဒီတဖြည်းဖြည်းချင်းပြုပြင်သွားရင်ငါတို့လူချင်းနဲ့ဒီကိုယ်ပိုင်ပြထန်းခွေငါတို့လူချင်းနဲ့ဖက်ဒရယ်အရေးအရာတွေကိုဒီလိုယူကောက်ပွဲတွေဒီမိုကရေစီစနစ်တွေကနေတွားနိုင်မယ်ဆိုတော့ယုံကြည်ချက်တွေကဒီတိုင်းဒါလက်နက်ကင်ကြီးလည်းဥပမာပြပြီးသားဖြစ်သွားမယ်ပေါ့နော်ဆိုတော့ဒါအင်တန်ကောင်းတဲ့အချက်ပြမှုလို့ကျွန်တော်အနေနဲ့ယူဆပါတယ်အဲ့လိုမဟုတ်ဘူးဆိုရင်တော့အချက်မပြဘူးဆိုရင်တော့ခုနပြောသလိုမျိုးဒီဘက်ကပြည်သူလူထုတွေအနေနဲ့ပေါ့နော်ကျွန်တော်တို့ကိုယ့်ရဲ့အားကိုးရာကကိုယ်တတ်နတ်ပဲရှိရပေါ့နော်ကိုယ့်မှရင်အားရှိမှကိုရန်ကြည့်လို့မရဘူးဆိုတော့ပုံစံမျိုးကိုပေါ့နော်ဟိုအာတော့ပေးသလိုမျိုးဖြစ်နိုင်တယ်ပေါ့နော်ဒီမိုကရေစီရဲ့အနှစ်သာရဖြစ်တဲ့ပူးပေါင်းဆောင်ရွက်ခြင်းချင်းချင်းတယောက်နဲ့တယောက်ပေါ့နော်ဒီနိုင်ငံရေးအရတမုံချေပြီးတော့ပေါ့နော်အခွင့်အရေးပေးခြင်းဒါတွေကိုမြင်တော့မှာမဟုတ်ဘူးပေါ့နော်ဆိုတော့ဒါကကျွန်တော်အနေနဲ့ကတော့အုပ်ချုပ်ရေးပိုင်းပဲမဟုတ်ဘူးပေါ့နော်ကျွန်တော်တို့ဆိုလိုချင်နေတာကဒါဒီကျွန်တော်တို့နောက်မျိုးဆက်တွေအတွက်ပေါ့နော်နောက်လာမယ့်အနှစ်20 30အတွက်ပါဒီကျွန်တော်တို့နိုင်ငံကြီးတပေါ်ထားကြည့်မှုကအများကြီးတာဝါနိုင်တယ်လို့မြင်ပါတယ်။
တန်ရေးကြီးတဲ့ချက်ပါပဲ။နောက်တစ်ခုကျွန်တော်စဉ်းစားမိတာကဘာလဲဆိုတော့အခုကမြူသောညညွေဆိုပြီးတော့ပြောတယ်ပေါ့ဗျာ။ဟလာမြူသောညညွေဆိုတဲ့ဇာတ်ကားကလည်းဒါပဲရှိအစိုးရ NLD ပါတီဘက်ကနေပြီးတော့စထွက်လာတဲ့လူတံပဲလေ။ဆိုတော့ဟလာဒီလိုမျိုးဝန်ကြီးချုပ်နေရာပဲဖြစ်ဖြစ်ပြည်တော်စုအဆင့်မှာပဲဖြစ်ဖြစ်ပြည်내အတိုင်းအဆင့်မှာပဲဖြစ်ဖြစ်ဟလာနေရာတွေပေါ့ဘသူကတော့ဘယ်ပါတီတော့ဘယ်နေရာပြီးဘသူတော့ဘယ်နေရာပြီးဆိုတော့ခွဲပြေးယူနေကောအမျိုးသားညွှန်ရေးဆိုတာဖြစ်လာမှာလားအဲ့ဒီလိုခွဲမပြီးလို့ရောအမျိုးသားညွှန်ရေးဆိုတာကိုထိခိုက်မှာလားကျွန်တော်မှအဲ့လိုစဉ်းစားချက်ရှိတယ်မနေ့မွေးဘယ်လိုသဘောရပါလဲ
ဒီမှာအမြင်ကတော့လေအဲ့လိုနေရာဆိုတဲ့နေရာတွေကိုမိဂါမတ်တပေါ့နော်ဝန်ကြီးချုပ်နေရာခုနကကိုကျော်ကျော်သိန်းပြောသလိုပဲဝန်ကြီးနေရာစသဖြင့်ပေါ့နော်အဲ့လိုနေရာတွေကိုမိဂါမတ်တအနေနဲ့ပေးယူမြနေတော့ဒါကကျွန်တော်လိုချင်တဲ့အမျိုးသားညွှန်ရေးဆိုတာတော့ဖြစ်လာနိုင်မှာမဟုတ်ဘူးတကယ်တမ်းမှာဆိုလို့ရှိရင်တိုင်းသားပဲဖြစ်ဖြစ်ဗမာနဲ့တိုင်းသားပါပဲအကုန်လုံးကိုဓာတ်လူညီလူသဘောထားနိုင်မှုလိုတယ်။ညီလူဓာတ်လူအခွင့်အရေးတွေပေးနိုင်မှုလိုတယ်။အဲ့လိုမှမဟုတ်လို့ရှိရင်ပြီးခဲ့တဲ့တခြားမှာကျွန်တော်တို့ဗာဖြစ်ခဲ့လဲဆိုလို့ရှိရင်ပြီးခဲ့တဲ့အစိုးရတက်တမ်းမှာဆိုရှင်တိုင်းရင်းသားရေးရာဝန်ကြီးဆိုတာကိုတနေရာပေးခဲ့တယ်။သို့တော်လည်းပဲဗာဖြစ်လဲဆိုလို့ရှိရင်သူ့ရဲ့မိခင်ပါတီကိုအကြောင်းမကြားခဲ့ဘူး။ဒ ဒီဝန်ကြီးတယောက်ကိုပဲခေါ်ပြီးတော့ဒီတာဝန်ကိုပေးခဲ့တဲ့ဆိုရခါကြတော့သူ့မိခင်ပါတီနဲ့သူ့နဲ့ကြားတယ်မှာတစုံတရာပေါ့နော်ပုတ်တိုက်မှုပုံစံမျိုးဖြစ်သွားတယ်လို့ကျွန်တော်တို့ကြားခဲ့ရတာရှိတယ်။အခုတခါလဲလိုက်ပြီးတော့ဒီတိုင်းရင်းသားပါတီတွေကိုတွေ့တဲ့အခါမှာဒီကချင်ပါတီကချင်ပြည်နယ်ပြည်သူ့ပါတီဘက်ကနေပြီးတော့ပြောဆိုတဲ့အင်တာဗျူးတွေကျွန်တော်တို့ကြားရတာရှိတယ်လေ။အဲ့ဒီမှာဆိုလို့ရှိရင်ပါတီဥက္ကဋ္ဌနဲ့နောက်တစ်ခါကျတော့ဒီအနိုင်ရတဲ့လွတ်တော်ကိုယ်စားလှယ်ဒီနဲ့ပဲခေါ်ပြီးတော့တွေ့တဲ့အားမျိုးဆိုတဲ့ခါကျတော့ဒီအနိုင်ရတဲ့ပါတီအတွက်ကောနောက်ခုနကခေါ်ထွက်ခံရတဲ့ပါတီအတွက်ကောနောက်ရေရှိအတွက်ကောနိုင်ငံအတွက်ကောမကောင်းဆိုတဲ့ဒါပြောဆိုချက်တွေအင်တာဗျူးတွေကျွန်တော်တို့ကြားရတာရှိတယ်။အဲ့တော့တကယ်တမ်းမှာဆိုလို့ရှိရင်နေရာပေးတယ်မပေးဘူးဆိုတာတကယ်တမ်းမှာကဒန်းလူကြီးလူသဘောထားဖို့ဒီလူတွေကငါတို့နဲ့အတူတူလက်တွဲပြီးတော့ဒီမိုကရေစီကိုငါတို့ရဲ့ဒီမိုကရေစီနိုင်ငံတော်ကြီးကိုအတူတကွတည်ထောင်မဲ့သူတွေရဲဘော်ရဲဘက်ကြီးဖြစ်တယ်ဆိုတဲ့ခံယူချက်တကယ်တမ်းမှာတိတိကျကျရှိဖို့လိုတယ်။အပေါ်ရန်မိဂါမတ်တဝင်းရုပ်နေရဝင်ကြီးနေရပေးုံနဲ့ဒီပြဿနာတွေကတိကျသွားမယ်လို့ကျမကတော့မယူဆပါဘူးရှင်။
ကိုမထွန်းအောင်ရေအဲ့တော့ဝင်ကြီးချုပ်နေရပဲဖြစ်ဖြစ်ပြီးတော်စုအစင်ဟလာပြည်နယ်အစင်တိုင်းအစင်အဲ့ဒီနေရာတွေမှာနေရာတွေခွဲပေးယူနေကောအမှုသားညီကြီးဆိုတာကိုလာရှေ့ဆက်တွန်းအားပေးတဲ့ကိစ္စဖြစ်မှာလားအဲ့လိုခွဲမပေးလို့ရောမြို့သားညညလေးဆိုတာကိုမတီဆောက်နိုင်တော့ဘူးလားဘယ်လိုမြင်ပါလဲ
ဒီမှာကကျွန်တော်ဟိုပါဗောနော်ကျွန်တော်မြင်တာကတော့ဟိုနှစ်ပိုင်းခွဲပြီးတော့မြင်တဲ့နယ်လို့မြင်တယ်မြို့သားညညလေးဆိုတာကဒါဒီအာနာခွဲဝေချင်းဗောနော်နေရာပေးချင်းပေးချင်းနဲ့ဟိုလုံဝကြီးတို့နှစ်ခုလုံးကထပ်တူကြနေမှာမဟုတ်ဘူးဗောနော်မြို့သားညညလေးရပို့ပြီးတော့လမ်းစဉ်တဘောမျိုးဆောင်ပြီးတော့ဒီနေရာခွဲပေးချင်းဟိုကကြတော့ဒီလန်ခုလကဗုဒ္ဓရေဗောနော်အဲ့လိုမျိုးပုံစံနဲ့ဟိုကျွန်တော်တို့ရှုမြင်လို့ရတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်။အဲ့တော့နေရာခွဲပြုံလောက်နေကတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးရောက်သွားတယ်ဆိုတာမဟုတ်သေးဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့လိုချင်တာကတကယ်ကိုကိုပိုင်ပြထမ်းခွင့် Federal နိုင်ငံတော်ကိုကျွန်တော်တို့ကဒီတွားနေတဲ့အနေထားပေါ့နော်။အဲ့အောင်မရောက်လို့ကျွန်တော်တို့အမျိုးသားညီညွတ်ရေးမရနိုင်တာပေါ့နော်။ငင်းချမ်းရေးမရနိုင်တာဆိုတော့ယူဆချက်ကရှိနေတယ်။အဲ့တော့ခုနပြောတဲ့ဝန်ကြီးနေရာဝန်ကြီးချုပ်နေရာပေးလိုက်လို့အဲဒီ Federal ပုံစံဖြစ်သွားမှာမဟုတ်တာဆိုရဲတော့ဒါပေမဲ့အဲ့ဒါကိုရောက်ဖို့ရန်အတွက်ပေါ့နော်ကျွန်တော်တို့အချက်ပြလိုက်တာအဲ့တော့ဟိုဒီဝန်ကြီးချုပ်နေရာဝန်ကြီးနေရာပေးတယ်ဆိုတာကအချက်ပြခြင်းဖြစ်တယ်။နောက်မြို့သားညီညွတ်ရေးအတွက်ကျွန်တော်တို့အဲဒီမှန်ကန်တဲ့အဲဒီအဆင့်တွေဖြစ်တယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ
်။ဟုတ်ကဲ့အခုကျွန်တော်ထပ်မေးချင်တာကကျွန်တော်တို့အခုဆွေးနွေးရတဲ့ခေါင်းစဉ်ကြီးပေါ့နော်ဟာလား NLD ပါတီအနေနဲ့ဒီနယ်တိုင်းဝန်ကြီးချုပ်နေရာတွေကိုတခြားနိုင်ငံရေးပါတီတွေဖွဲ့ဝေတင်သလားဆိုတဲ့ခေါင်းစဉ်နဲ့ဒါရိုက်ရိုက်သက်ဆိုင်တာမဟုတ်ပေမဲ့လုံးလုံးကြီးတော့လည်းကင်းကွာနေတဲ့အကြောင်းအရာတော့မဟုတ်ပါဘူး။အဲ့ဒါပါလဲဆိုတော့ခုနမန္တလေးမွေးဆွေးနွေးတော့တဲ့ခါမှာလည်းပါပါတယ်တမ်ဘောဘက်ကနေပြီးတော့ဟာလားမဲဆင်းအမှားတွေထောက်ပြနေတာတွေရှိတယ်။ဒါတွေကဆက်ပြီးတော့လည်းထုတ်ပြန်နေတော့မယ်။ဟာလားနောက်ထပ်လည်းပဲဘာတွေပြောလာအောင်မလဲဘာတွေဖြစ်လာအောင်မလဲကျွန်တော်တို့တိတိကျကျမသိသေးဘူး။လက်ရှိအခြေအနေပေါ်မှာတချို့ကလည်းပဲဒါဥရီအတိုင်းပဲဖြစ်ရှင်းသွားရင်ဘာမှမဖြစ်ပါဘူးလက်ရှိရှိနေတဲ့ဥရီရာပဲဖြစ်ရှင်းရမှာလို့မြင်ကြတာတွေရှိတယ်လို့တချို့မှလည်းပဲဒီကနေပြီးတော့ဘာတွေများဆက်ဖြစ်လာအောင်မလဲဆိုတော့စိုးရိမ်ချက်တွေရှိနေတာကျွန်တော်ကြားထားရပါတယ်ဆိုတော့မန္တလေးမွေးကြီးအခုလိုမျိုးတမ်ဘောဘက်ကနေပြီးတော့ဟာလားငယ်စင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရုပ်ောက်ပွဲနဲ့ပတ်သက်ပြီးတော့ဇက်တိုက်လူပြောလာတာမြန်မာနိုင်ငံရေးမှာအဓိကအရေးကြီးတဲ့ဒီအဖွဲ့အစည်းကနေပြီးတော့ပြောလာတာကနေပြီးတော့ဘာတွေဖြစ်လာမယ်လို့ညှော်လင့်နိုင်ပါလဲဘာတွေဆက်ဖြစ်လာနိုင်တယ်မင်းမင်းမွေးစိုးရင်စရာအခြေအနေကိုဖြစ်တယ်လို့ယူဆပါလား
ကျွန်မအမြင်ကတော့လေဒီစစ်တပ်ကနေပြီးတော့ပြင်ညာချက်တွေအမျိုးမျိုးထုတ်တယ်သတင်းစာရှင်းလင်းပွဲတွေလုပ်တယ်ဆိုတဲ့အခြေအနေကသူတို့ရဲ့အာလုတ်ပိုင်ခွင့်ဘောင်ကိုကျော်နေလို့ကျွန်မတော့ယူဆရတယ်သူတို့ကတော့2008ပေးထားခြင်းအရာဘာရလို့ပြောနေကြတယ်ဆိုပေမဲ့လို့ဒီကနေ့မှာကျွန်တော်တို့အမြင်ကတော့တက်ဆိုတာကာကွယ်အလုပ်ကိုပဲလုပ်ရမှာပဲအဲ့တော့ကြောင့်သူတို့ဒီလွတ်တော်ထဲမှာထိုင်နေတာဆိုတာကလွန်လွန်လာတယ်။အဲ့လိုအခြေအနေကနေပြီးတော့သူတို့ကဒီမဲဆင်းနေစစ်တယ်၊ဘာတွေထုတ်ပြန်မှညာတွေထုတ်ပြန်မှဆိုတာကသူတို့ကအုတ်ချွေအာဏာမှာဝင်ပြီးတော့ဆက်ဆက်နေတဲ့အခြေအနေမျိုးဖြစ်တယ်။နောက်လက်ရှိမှာကျွန်တော်တို့အမြင်ကပုံမှန်လင်းလင်းပြောရမယ်ဆိုလို့ရှိရင်ဒီပြည်ထောင်စုကောက်ဘကော်မရှင်မှာလိုအပ်ချက်တွေအများကြီးရှိနေတာမှန်တယ်၊ချွေးင်းချက်တွေရှိနေတယ်။သို့တော်လည်းပဲအဲ့ဒါကိုပြောရမယ်အပိုင်းကတစ်ပိုင်းဖြစ်ပါတယ်။လက်ရှိမှာကျွန်တော်တို့ရခဲ့တဲ့ဒီရွေးကောက်ပွဲမှာရရှိခဲ့တဲ့ရလက်ကဆိုလို့ရှိရင်ဒါလူတို့ရဲ့ရလက်ဖြစ်ပါလူတို့ပိုင်ဖြစ်ပါတယ် NLD တခုတည်းပိုင်တော့မဟုတ်ပါလူတို့တခုလုံးကပိုင်နေရလက်ဖြစ်တယ်အဲ့ဒီလူတို့ပိုင်နေရလက်ကိုတက်ကနေပြီးရောသူ့ရဲ့အခွင့်အာဏာတွေတုံးပြီးတော့ပြုကျော်စော်ကားမယ်ဆိုလို့ရှိရင်တော့ဒါကျမတို့ကဒီမိုစီဘက်တော်သားအားလုံးကနေစုပေါင်းပြီးတော့ဒါလူတို့ရလက်ကိုကာကွယ်ရမှာပဲဖြစ်တယ်လို့ကျမကတော့ပြောချင်ပါတယ်တက်ကသူ့ဘာလုပ်တယ်မလုပ်ဘူးဆိုတာသူ့ရဲ့သမိုင်းနဲ့ဖြစ်ပါတယ
်ဟုတ်ကဲ့ပါကိုမထွန်းအောင်ဟိဒီအချိန်ဒီဘလောက်တွေစိုးရင်စရာကောင်းတယ်လဲကိုမထွန်းအောင်ဘာတွေမျှော်လင့်ထားတယ်လဲဘာတွေဆက်ဖြစ်လာနိုင်တယ်လဲဗျာ
တခုကကျွန်တော်အမြင်ပေါ့နော် ကျွန်တော်အမြင်ကခုနကမနှင်းမွေးပြောသလိုပဲကျွန်တော်တို့ကဒီငွေကိုကြေ2008ကိုကြိုက်တာမှမဟုတ်တာပေါ့နော်တာဒီစက်တနေနဲ့ကျွန်တော်တို့ဒီလွတ်တော်ထဲမှာနေရာယူထားတာတွေအစိုးရဘက်ထဲမှာအဲသူတို့အတွက်ပေါ့နော်ဟိုနေရာယူရထားတဲ့ဥစ္စာတွေကတကယ်ဒီမိုကရေစီလေးကျင့်တယ်လည်းမကိုက်ညီပါဘူးအဲဒါမဲ့သူပြောတဲ့ဒီရွေးကောက်ပွဲကော်မရှင်ရဲ့စီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေရှိနေဆိုတာလည်းဒါညင်းလို့မရတဲ့အပိုင်းတွေကိုလည်းမြည်ပြင်မှာကျွန်တော်အနေနဲ့တွေ့ရပေါ့နော်ဒါကတပိုင်းတသက်ဖြည့်ရှင်းရတာဒီအဖြည့်ရှင်းရမယ့်ဥစ္စာကလည်းပြည်သူကမန်ဒိတ်ပေးထားတဲ့အစိုးရကနေပဲဖြည့်ရှင်းရမယ်လို့ကျွန်တော်အနေနဲ့ကတော့ယူဆထားတယ်ပေါ့နော်အဲနောက်တစ်ခုအာနာတိမ့်မယ်မတိမ့်ဘူးပေါ့နော်လူတွေစိုးရိမ်နေဆိုတာကကြတော့ကျွန်တော်မြင်တာကကြတော့ဥပဒေပြဋ္ဌာန်းချက်သူ့အတူဘယ်လိုပဲရှိရှိအဓိကမူတည်နေတာကတော့ဒီလက်ရှိအဲစစ်တပ်ရဲ့ခေါင်းဆောင်တွေပေါ်မှာပဲမူတည်လို့ယူဆတယ်ပေါ့နော်သူတို့အနေနဲ့ကတော့ဥပဒေမြေတုပ်ပြင်ရှိစေခါမူအဲသူတို့စိတ်ထဲမှာဆုံးဖြတ်ဓာပီတာကိစ္စတခုဆိုရင်တော့သူတို့ကတော့ဘယ်ဥပဒေပဲဖြစ်ဖြစ်အဲဒီလောက်သွားမှာပဲလို့ဟိုကျွန်တော်အနေနဲ့ကတော့မြင်တယ်ပေါ့နော်အဲရိုက်ခတ်မှုတွေကတော့ရှိနိုင်ပေမဲ့အဲပြည်သူတွေအနေနဲ့ကတော့ဟိုဒါကိုထူးခြားခြားကြီးဟိုကြောက်လန့်နေမယ်လို့တော့မထင်ဘူးเนาะဒါပေမဲ့အပေါ်ပိုင်းမှာရှိတဲ့ဒီ elite တွေကတော့နည်းနည်းပါးပါတော့ရိုက်ပို့ပြီးတော့ရိုက်ခတ်မှုကြီးနိုင်တယ်ဗောနောပြည်နိုင်ငံကရဲ့ PR အဲ့လိုမျိုးလေးတွေတော့ရှိနိုင်တယ်အဓိကကတော့အဲကျွန်တော်မြင်တာကတော့ဒါသူတို့ဆုံးဖြတ်ပြီးသားကိစ္စလို့တော့မှကျွန်တော်ယူဆတယ်ဗောနောသူတို့ဘယ်လောက်ထိသွားမယ်အဲဘယ်လောက်ထိသူတို့ push လုပ်မယ်ဗောနောသူတို့ဆုံးဖြတ်ထားပြီးသားအဲဒါဟိုဘယ်လိုလုပ်မလဲဘယ်လို counter ပုံလဲ2008တည်းကနေလည်းဖြစ်နိုင်တယ်အနောက်ရှေ့အပြင်ဘက်ကလည်းဖြစ်ရင်ဖြစ်နိုင်တယ်ဒါကတော့ကျွန်တော်တို့မပြောနိုင်ဘူးပေါ့နော်ပြည်သူကတော့ထူပြီးတော့ဟိုဒါရေကိုတော့ဒါအကြောင်းနေမယ်လို့မျိုးလို့တော့လည်းမမြင်ပါဘူးအဲ့တော့တို့ဘုံမှာမူတည်တယ်ကျွန်တော်ကတော့အဲ့လိုပဲပြောပြရစေ
ဟုတ်ကဲ့ဗျာစုပြတ်ထားပြီးသားဆိုရင်လည်းပဲဒီစုပြတ်ချက်ဒီတိုင်းပြည်ရဲ့အနာဂတ်ရှေ့ရေးကိုအကောင်းပဲဖြစ်စေမယ်စုပြတ်ချက်ဖြစ်ပါစေလို့ပဲကျွန်တော်ကိုယ်တိုင်တော့ကျွန်တော်ပြောလင့်ပါတယ်ဆုလဲဆုတောင်းပါတယ်ချိန်ပေးပြီးတော့ဘဝဆုနေ
တယ်လည်းအဲ့လိုပဲပြောပြမှာ
ဒီဗျာဖြစ်ပါစေလို့ကျွန်တော်အားလုံးဆုတောင်းအောင်ပါပေါ့နော်တိုင်းပြည်ကအခုမှအငုံအဖူးလေးကိုစပြီးတော့ခြေလောင်းပေါင်းတင်အရေးကြီးကြီးနေကြတဲ့အချိန်မျိုးမလားချိန်ပြေပြီးတော့ပေါင်းဆွနေပြီတဲ့မနေ့နေ့မွေးကိုမထုံးအောင်သူပဲယေရှုတင်ပါတယ်အားလုံးပဲကံကောင်းကြပါစေကိုဗစ်ဘေးကနေပြီးတော့လည်းရှင်းဝေးကြပါစေဗျာ
ဟုတ်ကဲ့ယေရှုတင်ပါတယ်ကျွန်မတို့လည်းပေါင်းဝဲဆွနေကိုရ
တယ်ဥပုံတည်ဒီမိုကရေတစ်ပါတီရဲ့တွဲဘက်အထွေထွေတွင်းမှုတက်ဒေါ်နေနေမွေးစံတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေရွေးကောက်ပွဲဝင်ခဲ့သူလွတ်တော်ကိုယ်စားလှယ်လောင်းဥမော်ထုံးအောင်တို့ဆွနေသွားကြတာပါCOVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်မေးမြန်းကမ်းတွေကိုအင်ကာညဒိုင်းရိုက်လေလံစီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာပါ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဒီနေရာဝေးပွားပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းတွင်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်သမ္မတဘိုင်ဒန်အဆိုပြုထားတဲ့အန်သိုနီဘလင်ကင်ကိုအမေရိကန်နိုင်ငံသားဝန်ကြီးနေရာခန့်အပ်ရေးဒီကနေ့အင်္ဂါနေ့အထက်လွှတ်တော်ကမဲခွဲဆုံးဖြတ်ဖို့ရှိပါတယ်နိုင်ငံသားရေးရာဝန်ကြီးအတွက် Mr. Blinken ကိုအထက်လွှတ်တော်နိုင်ငံသားရေးကော်မတီက15မဲ3မဲနဲ့ပြီးခဲ့တဲ့အပတ်ကအတည်ပြုခဲ့ပြီးတဲ့နောက်ဒီကနေ့မှအထက်လွှတ်တော်တစ်ခုလုံးကမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ကိုအရေးယူဖို့တရားစွဲဆိုတဲ့အမှုကြမ်းတာဆစ်ဆီတဲ့အခါတရားသူကြီးတွေနဲ့ဂျူရီလူကြီးတွေဖြေထမ်းဆောင်ဖို့ American အထက်လွှတ်တော်အမတ်တွေဒီကနေ့အင်္ဂါနေ့မှကြမ်းသစ္စာကျင်းပမှာဖြစ်ပါတယ်။တရားလူအဖြစ်ဆောင်ရွက်မဲ့လွှတ်တော်အမတ်တွေနဲ့ထရမ့်ရဲ့အကျိုးဆောင်အဖွဲ့ကြားပြင်ဆင်ခြင်းရအောင်ကြားနာပွဲကိုအနည်းငယ်နောက်ဆုတ်ရွှေ့ဆိုင်မှုဒီမိုကရက်နဲ့ရီပက်ဘလစ်ကန်ခေါင်းဆောင်တွေသဘောတူပြီးတဲ့နောက်အထက်လွှတ်တော်ကြားနာစစ်ဆေးပွဲတွေကို February 10ရက်နေ့မှာကျင်းပဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ Britain နိုင်ငံ၊တောင်အာဖရိကနဲ့ Brazil နိုင်ငံတွေမှာဖြစ်ပေါ်နေတဲ့မျိုးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်ကိုစမ်းသပ်နိုင်တဲ့ COVID-19 စမ်းသပ်ကိရိယာထုတ်လုပ်ထားပြီလို့ပီရူးအခြေစိုက်ဆေးကုမ္ပဏီကပြောပါတယ်။ပြည်သူ့ကျန်းမာရေးဝန်ကြီးဌာနဆေးဝါးနဲ့ဆေးဝါးကိရိယာစောင့်ကြည့်ရေးအဖွဲ့ကနေလုံခြုံစိတ်ချမှုရှိမရှိစစ်ဆေးပြီးရင်တော့တမိုးနဲ့ဒီစံတပ်ပစ္စည်းတွေကိုဈေးကွက်ထဲမှာဝယ်ယူနိုင်တော့မှာဖြစ်ပါတယ်။အင်ဒိုနီးရှားကဖမ်းဆီးထားတဲ့အီရန်ရဲ့ပနားမအလံတွေလွှင့်ထားတဲ့တမိုးတွေမှာတရားမဝင်လောင်စာရေနံတွေတည်လာတယ်လို့သံသယရှိတဲ့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အင်ဒိုနီးရှားနိုင်ငံဘတ်တမ်ကျွန်းမှာရနာခိုင်းထားတယ်လို့အင်ဒိုနီးရှားကမ်းခြေဆောင်တပ်ပြောခွင့်ရကရိုက်တာသတင်းဌာနကိုပြောပါတယ်။အဲ့ဒီအထဲမှာ MT Host တမိုးဟာအီရန်အမျိုးသားပိုင်ရေနံကုမ္ပဏီပိုင်တမိုးဖြစ်ပြီးMT Freya တင်မောကတော့ Shanghai Future Ship Management Company ကဖြစ်ပါတယ်။သ တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများတစ်ဆင့်အောင်ပါ
This program has come to you from the Voice of America, Washington.